Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA အမေရိကန်အသံရ2024ခုနှစ်ဖေဖော်ဝါရီလ8ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကေတထိုက်ပါရှင်
။စစ်ရဆိုင်ရင်ဟာမတ်ရဲ့အဆိုပြုချက်ကိုအစ္စရေးဦးကြီးချုပ်နေသန်ယာဟူကပယ်ချပြီးတော့အဆုံးစွန်အနိုင်ရတဲ့အထိတိုက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်လူမျိုးရင်းနဲ့နိုင်ငံရေးမူဝါဒကိုချင်းချောက်စီတဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့သမ္မတရဲ့အမိန့်ကိုနောက်တစ်နှစ်သက်တမ်းတိုးလိုက်ပါရယ်။ရခိုင်တပ်တော်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီရဲ့လက်အောက်ခံနေကြဆောင်တပ်အဖွဲ့ဝင်နောက်ထပ်63ဦးဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံလာပါရယ်
။အမေရိကန်လွှတ်တော်မှာမြန်မာအရေးဆောင်ရွက်ချက်မဲ့ဘာမာကော့ကတ်ရဲ့ပူရဲဥက္ကဋ္ဌဖြစ်သူ Republican အောက်လွှတ်တော်အမတ် Bill Huizinga နဲ့ VOA သီးသန့်ပြည်မြင့်ချက်နောက်နေပြည်တော်နဲ့တိတ်မွေတော့တဲ့ထန်းပင်မြို့နယ်ကတိုက်ပွဲအခြေအနေစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေနဲ့အတူပဲနိုင်ငံတကာသတင်းဆောင်မတချို့ကိုလည်းနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏတွေတဲမှာတော့ Editor နဲ့ဆွေးနွေးခန်း Jan C တပတ်အတွင်းအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငိမ့်ချန်းဧကသတင်းတွေတင်ပြပါမယ်ရှင်။
မြန်မာနိုင်ငံရဲ့အခြေအနေဟာအမေရိကန်ပြည်ထောင်စုလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ချောက်စေတဲ့အတွက်သမ္မတအမိန့်ရဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ကိုသမ္မတအင်ပီတော်ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအနာသိမ့်ပြီးတဲ့နောက်နိုင်ငံရေးသမားတွေလူအခွင့်အရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချမှုမြန်မာလူထုရဲ့ဆန္ဒသဘောထားကိုမြင်းပယ်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေုံသာမကပဲအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုပါပုံမှန်မဟုတ်တဲ့ချင်းချောက်မှုဖြစ်စေတယ်လို့သတ်မှတ်ပြီးအမေရိကန်အရေးပေါ်အဲ့ဥပဒေအရသမ္မတအမိန့်နဲ့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေတွေထည့်သွင်းခဲ့တာပါ2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ဆယ်ရက်နေ့ကစပြီးအဲ့ဒီအမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီအမိန့်တက်တန်းတိုးမှုကိုအမေရိကန်လွှတ်တော်ကလည်းအသိပေးစာပေးပို့ထားတယ်လို့အင်ပီတော်ထုတ်ပြန်ချက်မှာပါရှိပါတယ်။ဒီအမိန့်ကနောက်ဆက်တွဲအဖြစ်စစ်တပ်အနာသိမ်းမှုနဲ့အနာသိမ်းစစ်ကောင်စီအဖွဲ့မှပါဝင်ပတ်သက်သူတွေအနွယ်အပွားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူတက်ခတ်မှုတွေပြုလုပ်ခဲ့ပါတယ်။အမိန့်ကမြန်မာနိုင်ငံကာဝေးကဏ္ဍပါဝင်တခြားစီးပွားရေးကဏ္ဍတွေမှာလုတ်ကင်နေတယ်လို့အမေရိကန်ဗန်ဒိုင်းဌာနနဲ့နိုင်ငံခြားရေးဌာနကဆုံးဖြတ်တဲ့နိုင်ငံခြားသားဘသူမဆိုရဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေကိုလည်းပိတ်ဆို့မှာဖြစ်ပါတယ်များ။ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲနယ်လက်ရစခန်းသိမ်းတိုက်ပွဲတွေမှာစစ်ကောင်စီဘက်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ American Rohingya Army ARA နဲ့ Rohingya Solidarity Organization RSO တပ်ဖွဲ့တွေနဲ့ပူးပေါင်းခုခံခဲ့ကြောင်းရခိုင်တပ်တော် AA ဘက်ကဗိုလ်တုံးတွေကသတင်းထုတ်ပြန်လိုက်ပါတယ်တိုက်ပွဲတွေတွင်စစ်ကောင်စီလက်အောက်ခံနေကြသောတပ်ဖွဲ့ဝင်တွေရဲ့အလောင်းအမြောက်များနဲ့တူ ARA နဲ့ RSO တပ်ဖွဲ့ဝင်တွေရဲ့အလောင်းတချို့ကိုပါတွေ့ရှိရပြီးလက်နက်ခဲရအမြောက်အများကိုလည်းသိမ်းဆည်းရမိတယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားစစ်တုံးမှန်းတွေရဲ့ပြောကြားချက်အရစစ်ကောင်စီရဲ့နေကြောင်းဆောင်တပ်ဖွဲ့တွေဟာ ARA အဖွဲ့နဲ့ချုပ်တင်ညှိနှိုင်းထားပြီးလက်နက်ခဲရတွေကိုဘင်္ဂလားဒေ့ရှ်ငွေကတာကာစက်တန်းနဲ့ရောင်းချခဲ့တဲ့ target ရောင်းချထားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးဖို့လည်းအကူအညီတောက်ခံခဲ့ကြောင်း AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နယ်ကြားမြစ်ဖြစ်တဲ့နတ်မြစ်ကမ်းဆက်မှာလဲအခိုင်အမာစောက်ထားတဲ့ ARA တပ်စခန်းတစ်ခုရှိပြီးအဲ့ဒီစခန်းကစစ်ကောင်စီရဲ့တောင်ပြိုလက်ဝဲစခန်းနဲ့အင်္ဂရီလူသားလမ်းနေနဲ့ချိတ်ဆက်ထားတဲ့တာတာတွေးရှိရတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကတောင်ပြိုလက်ဝဲစခန်းကိုတော့ February 6ရက်ညနေပိုင်းက AA ကသိမ်းယူနိုင်ခဲ့ပြီးအခုဆိုရင်တောင်ပြိုလက်ဝဲလက်ရစခန်းတစ်ခုလုံးကသိမ်းထားပြီလို့ဆိုပါတယ် AA ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်ချက်သိရသေးပါဘူးခင်ဗျာရခိုင်တပ်တော် AA နဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီလက်အောက်ခံမြန်မာနယ်ခြားစောက်ရဲတပ်ဖွဲ့ဝင်နောက်ထပ်63ဦးဟာဗုဒ္ဓဟူးနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတယ်လို့ဘင်္ဂလားဒေ့ရှ်ကသတင်းတွေမှာဖော်ပြကြပါတယ်။အသစ်ထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ကလက်နက်တွေဖြုတ်သိမ်းကဖမ်းဆီးထိန်းသိမ်းထားကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက် BD News သတင်းဌာနကပြောပါတယ်။မြန်မာနယ်ခြားစောက်ရဲတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့ February 4ရက်ကတည်းကဘင်္ဂလားဒေ့ရှ်ဘက်ကိုစတင်ထွက်ပြေးနေကြတာဖြစ်ပြီး4ရက်တွင်နေဆက်ကိုဖြတ်ကျော်ထွက်ပြေးလာတဲ့မြန်မာနေကြဆောင်ရဲတပ်ဖွဲ့ဝင်အများစုအပါအဝင်စစ်ကောင်စီတပ်သားဥယေကစုစုပေါင်း388ဦးရှိနေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာဆန်မမုတ်ကဗိုလ်တုံးနေမှာပြောပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကတော့တိုက်ပွဲတွေအတွင်း ဘင်္ဂလားဒေ့ရှ်ပိုင်နယ်ထက်ထိတနက်နဲ့မော်တာချီတွေကြောက်ခဲ့ပြီးနေအိမ်တွေကိုလည်းထိမှန်ခဲ့လို့ဘင်္ဂလားဒေ့ရှ်ဒေသခံအမျိုးသမီးတဦးနဲ့ရ ेंजर အမျိုးသားတဦးတို့ February 5ရက်နေ့ကသိမ်းဆုပ်ခဲ့ပါတယ်။ဒီအတွက်ဘင်္ဂလားဒေ့ရှ်ဘက်ကစစ်ကောင်စီရဲ့တပ်မတ်ကို February 6ရက်ကစင့်ခေါ်ခဲ့ပြီးထိခိုက်သိမ်းဆုပ်ဒဏ်ရာသူတွေအတွက်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ညာ။
ကံတမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ချက်သားပြေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ခင်ဗျာမြန်မာနိုင်ငံကပဋိပက္ခတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဟာဆန်မမုတ်ကဗိုလ်ထုတ်ကပြောလိုက်ပါတယ်။နှစ်နိုင်ငံတည်ငြိမ်တဲ့ဒေသရင်းလုံခြုံရေးကိုအမခံနိုင်မှုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းလှုပ်ဆောင်နေကလာမယ့်လတွေထဲမှာနှစ်နိုင်ငံကြားချိတ်ဆက်မှုစီမံကိန်းအသစ်တွေစတင်နိုင်မယ်ရှိကြောင်းလည်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတနေ့တခြားပိုဆိုးလာနေတယ်လို့အိန္ဒိယကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောတာပါ။အိန္ဒိယမြို့သားလုံခြုံရေးအကြံပေးအချစ်ဒိုဘယ်နဲ့ဗိုလ်ထုံးနစ်ကတွေ့ဆုံခဲ့ပြီးနောက်မှာမြန်မာနိုင်ငံနဲ့ကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့မစ္စတာမမုတ်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခတွေပြင်းထန်နေတာကမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်။စစ်တကောင်းနဲ့ရခိုင်နယ်စပ်တစ်လျှောက်ကဝင်လာတဲ့စစ်ကောင်စီလက်အောက်ခံမြန်မာနယ်ကြားစောက်တပ်ရဲတပ်ဖွဲ့ဝင်တွေနဲ့တပ်သားတွေကိုလည်းမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယသတင်းတောက်ကလပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာ။မိုင်းတထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လုံးကိုကာယံမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအာမစ်အနူးချန္ဒရာရှာကဖေဖော်ဝါရီလ6ရက်နေ့ကထပ်မံပြောလိုက်ပါတယ်။အရူနာချောပရာဒက်စ်နဲ့မဏိပူရပြည်နယ်တွေမှာစတင်မှာဖြစ်ပြီးမဏိပူရပြည်နယ်မှာ12မိုင်အရှိကိုနယ်စပ်စီယိုကာယံတာတွေမကြခင်မှာစတင်တော့မယ်လို့ပြည်ထောင်ဝန်ကြီးကပြောကြောင်းအိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။2022ခုနှစ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းစစ်ပွဲဒုက္ခသည်တွေတောင်းနှက်ကြီးအိန္ဒိယဘက်ခိုလုံလာကြပြီးမှနယ်စပ်လုံခြုံရေးကိုအိန္ဒိယဘက်ကတိုးလုံနေတာဖြစ်ပါတယ်။လက်အဆောင်မျိုးသားရေးဝါဒီမော်ဒီအစိုးရအနေနဲ့နယ်စပ်တလျှောက်အကြမ်းလက်မရှိဖျက်ဆီးလို့မရနိုင်တဲ့နယ်စပ်စီးပွားခတ်ဖို့ဆုံးဖြတ်ထားပြီးဒီတိုင်းနှုတ်ဆောင်သွားမယ်လို့လည်းအိန္ဒိယပြည်ထောင်ဝန်ကြီးကပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနယ်စပ်တလျှောက်နေထိုင်တဲ့လူမျိုးစုတွေနေကြာမြင့်ကိုဖျက်ချော်ပြီးစေမံလောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုထိခိုက်လာမှာဖြစ်ပါတယ်။ဒါကြောင့်မြန်မာဗက်ချန်းကချင်းနာဂအနဲ့မီဇိုအစားရှိတဲ့လူမျိုးစုတွေနဲ့မျိုးနွယ်ချင်းတူတဲ့မီဇိုရန်နဲ့နာဂလန်ပြည်နယ်တွေကဗဟုအစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကန့်ကွက်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့မဏိပူရ၊မီဇိုရန်၊အာသန်၊နာဂလန်နဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်တွေမှာနယ်နိမိတ်ချင်းထိစပ်နေပြီးနေဆက်အများစုကအခရယာတွေမရှိကြပါဘူးခင်ဗျာ။ဂါဇာစစ်ပွဲဆုံးသက်ရေးဟာမတ်စ်အဖွဲ့ကမ်းလှမ်းထားတဲ့အစီအစဉ်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဗိုလ်ထုတ်ကပယ်ချလိုက်ပြီးအကျွမ်းမွဲ့အောင်မွေးရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့ထပ်မံကတိပြုလိုက်ပါတယ်။ဂါဇာစစ်ပွဲမှာအစ္စရေးနေနဲ့အလုံးစုံအောင်မွေးစီကိုရှောင်လန့်နေပြီးတခြားဖြည့်ရှင်းချက်မရှိဘူးလို့နေတန်ယာဟုကအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံပြီးနောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီစစ်ပွဲကနှစ်ကာလကြာတဲ့အထိဖြစ်တော့မှာမဟုတ်ပဲလာပိုင်းအတွင်းမှာပြီးနိုင်မယ်လို့လည်းဆိုပါတယ်။ဟာမတ်စ်ဘက်ကအဆင့်3ဆင့်ပါတဲ့အစီအစဉ်တရက်ကိုကန့်လန့်ထားတာပါ45ရက်ကြာအပြည့်ရဲ့ကာလအတွင်းဟာမတ်စ်ဖမ်းထားတဲ့အစ္စရေးတစားကန်100လောက်နဲ့အစ္စရေးကဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသား100ကျော်လောက်လဲလှယ်ဖို့ကန့်လန့်ထားပြီးတစ်ဖက်မှာလည်းမြေထဲပင်လယ်တစ်လျှောက်ဂါဇာကမ်းမြောင်မှာဟာမတ်စ်ကထိန်းချုပ်ထားခွင့်နဲ့သူတို့ရဲ့စစ်ရေးစွမ်းရည်ကိုပြန်လည်တိစောက်ပိုင်ခွင့်တွေကိုတောင်းဆိုထားတာပါအစ္စရေးဘက်ကတော့ဂါဇာကိုဟာမတ်စ်ဘက်ကအပြည့်အဝဒါမှမဟုတ်တစ်စိမ့်တစ်ပိုင်းထိန်းချုပ်ခွင့်ပြုထားတဲ့ဘဲအစီအစဉ်ငုံမဆိုပယ်ချမယ်လို့ဆိုပါတယ်ဂါဇာကမ်းမြောင်နဲ့အစ္စရေးတို့သိမ်းပတ်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသ West Bank မှာပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုပြန်လည်အသက်သွင်းဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးဒါကိုလည်းနေတန်ယာဟုကပယ်ချခဲ့ပါတယ်ခင
်ဗျာကိုငင်းချင်းအေးပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာလူမှုရဲ့အတန်ကိုနားထောင်ဖို့ရောမြန်မာအရေးနဲ့ပတ်သက်လို့အမေရိကန်လွှတ်တော်တွင်အယုံဆိုင်တွန်းအားပေးဆောင်ရွက်နိုင်ဖို့ပါရှိရပြီးဘာမာကော့ကတ်မြန်မာအရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့အဖွဲ့ရဲ့ပူရဲဥက္ကဋ္ဌဖြစ်သူ Republican အောက်လွှတ်တော်အမဘီလ်ဟူစင်ဂါက VOA ကိုပြောပါတယ်မအီတန်စင်ဆက်သွယ်မြင်းတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်အောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အတန်တွေကိုကြားနိုင်တဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာကြောင့်နဲ့မြန်မာအရေးကိုကြီးအာယုံစိုက်ပြီးတော့တွန်းအားပေးလှုပ်ဆောင်မဲ့အဖွဲ့ရေးဆိုပြီးဖွဲ့ထားတာမရှိသေးတာကြောင့် Burma Caucus မြန်မာရေးရအဖွဲ့ကိုဖွဲ့လိုက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်အောင်စုမရှိခင်ပြည်နယ်နဲ့မြန်မာအတိုင်းဝိုင်းနဲ့နှိစက်တဲ့ Burma Caucus အဖွဲ့ပူးတွဲဥက္ကဋ္ဌမရှိခင်ပြည်နယ်ဆိုင်ရာ Republican အမတ်Bill Heisinger က VOA ကိုပြောပါလိ
Well, I'm happy to be a co-chair with my Democrat colleague Betty McCollum.
ဟုတ်ကဲ့ပါ Democrat Party ကလွတ်တော်မှ Betty McCollum နဲ့အတူဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူရတာဝမ်းသာပါတယ်။နိုင်ငံခြားရေးကော်မတီမှာကျွန်တော်ပါဝင်ခဲ့ရတာကနေပြီးတော့မြမရေးမှာစပြီးတော့ပါဝင်ဖြစ်တာပါ။ပြီးခဲ့တဲ့ယူကောက်ပွဲမှာလည်းကျွန်တော်ပြည်နယ်ထဲမှာအသစ်လာနေထိုင်သူတွေနဲ့ရင်းနှီးလာခဲ့ပြီးတော့ကျွန်တော်နယ်ဖြစ်တဲ့ Michigan ပြည်နယ်ဘတ်တခရစ်နဲ့ကလမဇူးအရက်တွေမှာမြန်မာအတိုင်းဝိုင်းအတော်များများကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံအကြောင်းနဲ့မြန်မာနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုကျွန်တော်သိလာခဲ့တဲ့နောက်အကူအညီပေးဖို့တခုခုလုပ်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်။စဉ်စားရှာဖွေကြည့်တဲ့အခါမှာမြန်မာရေးစုပြီးတော့တီးသန့်တွန်းအားပေးလှုပ်ဆောင်တဲ့လွတ်တော်တွေအဖွဲ့ဖွဲ့ထားတာမရှိသေးတာကိုတွေ့ရပါတယ်။ဆိုလိုတာကလူတစုတစ်ဖွဲ့တစ်ခုကတစုတစည်းတည်းပူးပေါင်းပြီးတော့မြန်မာနိုင်ငံဒေသအတွင်းဖြစ်ပျက်နေတာတွေကိုတင်ပြပြောဆိုတာတွေမရှိသေးပါဘူး။အဲဒီကနေပြီးတော့စတာပါ။မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်တော်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာပါ။
မြန်မာအရေးအမေရိကန်အစိုးရအဖွဲ့အတွင်းမှာတွန်းအားပြီးလှုပ်ဆောင်နိုင်ဖို့အမေရိကန်လွှတ်တော်အတွင်းပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့လှုပ်ဆောင်တဲ့ Burma Caucus အဖွဲ့ကို2024ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပြီးတဲ့နောက်တစ်ဆင့်ဆက်ပြီးတော့လှုပ်ဆောင်သွားမယ့်အစီအစဉ်တွေအကြောင်းကိုလည်းအမတ် Bill Heisinger က VOA ကိုခုလိုပြောပါလိမ့်
Really, it's about educating our colleagues here in the U.S. House of Representatives, making sure that they have an understanding.
မြန်မာနိုင်ငံတွင်မြေပြင်မှာလက်တွေ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်ရဲ့လုပ်ဖို့ကံပေးအမေရိကန်အောက်လွှတ်တော်ကုစလေတွေသိနာလေစီဖို့အဓိကလှုပ်ဆောင်သွားပါမယ်။အားလုံးသိကြတဲ့အတိုင်းပဲမြန်မာစစ်တပ်ကကြီးရွာတွေနဲ့မြို့တွေအပေါ်မှာလေကြောင်းကတိုက်ခိုက်ပြီးတော့ဘုံကျဲတာတွေကိုအင်မတန်ဆူဆူဝါးဝါလှုပ်ဆောင်နေပြီးတော့ကို့ပြည်သူတွေကိုဖိနှိပ်မှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါလို့ဖြစ်ရတဲ့အကြောင်းကိုအတနေအောင်လွှတ်တော်ကုစလေတွေနဲ့ဝန်ထမ်းတွေသိနာလေစီဖို့ဆွေးနွေးပြောဆိုတာတွေလုပ်ဖို့နိုင်ငံခြားရေးအကောင့်တီဝင်ဖြစ်တဲ့ကျွန်တော်ရဲ့ယာယီကနေပြီးတော့တေချာကြက်မှတ်သွားမှာပါ။အမေရိကန်ဆိုရနိုင်ငံခြားရေးဌာနဗဏ္ဍာရေးဌာနတို့နဲ့ပါပုံမှန်တွေ့ဆုံတည်ပြီးတော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာမျိုးတွေကိုဆွေးနွေးသွားမှာပါ။ဒီကိစ္စတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေလည်းကျင်းပသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်တော်စုကိုပြောင်းရွှေ့နေထိုင်လာတဲ့မြန်မာပြည်သူတွေရဲ့အတန်တွေကိုကြားသိနိုင်အောင်နဲ့လွှတ်တော်အတွင်းဥပဒေမူတွေချမှတ်နိုင်အောင်လည်းကြိုးစားလှုပ်ဆောင်သွားမှာဖြစ်ပါတယ်
။မီရှိဂန်ပြည်နယ်ဆိုင်ရာ Republican အောက်လွှတ်တော်အမတ် Bill Heisinger နဲ့အတူ Minnesota ပြည်နယ်ဆိုင်ရာ Democrat အောက်လွှတ်တော်အမတ် Betty McCollum တို့က Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူတာဖြစ်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေတာကို American လွှတ်တော်မှာတွန်းအားပေးလှုံ့ဆော်တော့ဖို့ရည်ရွယ်တဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ပဲခူးတိုင်းနဲ့ကင်းပြည်နယ်အဆက်မြို့မှာခင်းယူနဲ့ပူပေါင်းတပ်တွေဝင်တိုက်ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ပြောခွင့်ရတဲ့ကပြောပါတယ်။တောင်ငူနားမှာရှိပြီးနေပြည်တော်နဲ့တိတ်မလှမ်းတော့တဲ့ထန်းတပင်မြို့နယ်ဇရက်ကြီးမြို့ကို KNU ကရင်မြို့သားစီယုံလက်အောက်ခံတပ်နဲ့ BPLA ဗမာပြည်သူ့လူမျိုးရေးတပ်တော်တို့ပေါင်းပြီးမနစ်ကဝင်တိုက်ခဲ့တာလို့ဒီပြောခွင့်ရသူတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့အခုလိုအင်အားအလုံးရင်းနဲ့လာတိုက်တာကိုလေးချောင်းပြစ်ကွန်းနဲ့ပါပြန်တိုက်ခဲ့ပြီးကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ PDF တွေပြန်ဆုတ်သွားပြီလို့ပြောပါတယ်။ KNU ပြောခွင့်ရကတော့တိုက်ပွဲဆက်ဖြစ်နေစေလို့ပြောပါတယ်။ကိုဝင်းမင်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ KNU နဲ့ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေမနေ့မနေ့အစောကြီးကရဲကြီးမျိုးတဲ့ထီဝင်တိုက်ခဲ့ပြီးနယ်မြေကန်စစ်ကောင်စီတိုင်ရင်ကိုလည်းဆက်တိုက်ခဲ့တယ်လို့ KNU နဲ့ PPLA ရရှိတွေကပြောပါတယ်ဒီနယ်မြေကန်တိုင်ရင်ခြေလင်းတိုင်ရင်ခလာရ83ကိုနေ့လယ်ပိုင်းဆက်တိုက်ခဲ့တာမှာစစ်ကောင်စီဘက်ကလည်းလေကြောင်းနဲ့လက်နက်ကြီးတွေနဲ့ဒရက်ဆက်ပြန်တိုက်ခိုက်ခဲ့ပြီးအရသာထိခိုက်သေးဆုံးမှုတွေနဲ့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ဒီရရှိတွေကဆက်ပြောပါတယ်။ဒီပေါ်မှာ BPLA သတင်းနဲ့ကြံကြားရေးတာဝန်ခံရဲဘော်လင်းလင်းကအခုလိုပြောပြပါတယ်
။စစ်ကောင်စီကပြည်သူတွေနေတဲ့ရထဲရွာတွေကိုလက်နက်ကြီးနဲ့ရေရွက်ချက်ရှိရှိတောက်လျှောက်ထုခဲ့တာဖြစ်ပါတယ်။ တိုက်ပွဲအတွင်းမှာနှစ်ဖက်ကြဆုံးမှုတွေရှိရဆိုပေမဲ့သူတို့ဘက်ကနေပြီးတော့စခန်းကိုဆွန့်ခွာထွက်ပြေးသွားတဲ့ရဲတွေစစ်သားတွေရှိနေတာအသေးချာပါပဲ
။ဒါပေမဲ့မနေ့မနေ့၄နိုင်မှာဒီတိုက်ရင်ကို trouble တွေလက်လက်ကြီးတွေနဲ့ပါလာဝိုင်းတိုက်ခဲ့တဲ့ဒီ KNL နဲ့ PDF တပ်တွေကိုလေချောင်းနဲ့လက်လက်ကြီးပစ်ကူတွေနဲ့ပြန်တိုက်ခိုက်ခဲ့တာမျိုးပြန်ဆုတ်သွားကြပြီလို့စစ်ကောင်စီကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်။ဒီပေါ်စစ်ကောင်စီပြောခွင့်ရဖူချုပ်စောမေထွန်းကလည်းအခုလိုပြောပြပါတယ
်မနေ့၄နိုင်လောက်မှာအဲဇေယကြီးကတိုင်ရင်တရင်ကိုတာ KNU PDF ဖွဲ့ပူပေါင်းအင်အားတထောင်လောက်တော့ရှိမယ်သူတို့တိုက်ခိုက်တာရှိတယ်တနေကုန်တိုက်ပွဲဖြစ်ပါတယ်ဒီဘက်ကတော့ကျွန်တော်တို့စစ်ကူပြစ်ကူနဲ့အချိန်ကြီးရောက်တယ်ဒီနေ့ညနေပိုင်းမှာတော့သူတို့အထိနာပြီးကြဒါဆုတ်ခွာထွက်ပြေးတယ်ဒီလောင်းလက်နဲ့တည်းလေးကတော်တော်များများရလိုက်ပါတယ
်ဒါပေမဲ့KNU ပြောခွင့်ရဖူစောကလေးစေကတော့ဒီဇေယကြီးတိုက်ပွဲကပွဲမပြီးသေးပဲဆက်ဖြစ်နေတယ်လို့အခုလိုပြောခဲ့ပါတယ
်ဟုတ်ကဲ့ဇေယကြီးဘက်ကဖြစ်နေတဲ့တိုက်ပွဲချင်းတွေကတော့အခုချိန်ထိတော့ကျွန်တော်တို့သိရတယ်လို့ဆက်ပြီးတော့ဖြစ်နေတော့မယ်ခင်ဗျပွဲတော့မပြီးသေးပါဘူးလို့ကျွန်တော်တို့အဲ့လိုပဲသိရပါတယ
်ဒီတိုက်ပွဲကြောင့်ဇေယကြီးမြို့တော်ဝိုက်ကဒေသခံတွေနေဆက်ရထွက်ပြေးခုံလုံခဲ့ကြပြီးတချို့လည်းပြင်မိခဲ့ကလေကြောင်းနဲ့လက်နဲ့ကြီးထိတာကြောင့်ဒီတဝိုက်အနားမှာအမျိုးသမီးတချို့ပါဝင်သေဆုံးမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောနေခဲ့ကြပါတယ်။ KNU ရဲ့တပ်မနှစ်တာငူ KNU ထဲမှာရှိတဲ့ဒီဒေသတွေကလက်စုံမျိုးရဲစခန်းနဲ့တရင်တစ်ခုကိုလည်းဒီလာဆန်းပိုင်းမှာပဲ KNU နဲ့ PDF တပ်တွေပူးပေါင်းဝင်တိုက်ခဲ့ပါသေးတယ်။တကယ်တော့တစ်တုံညာနှစ်ခုဆစ်စင်ရေးရှမ်းမြောက်မှာစခဲ့ပြီးမနှစ်ဒီဇင်ဘာတုန်းကလည်း KNU ပူးပေါင်းတပ်တွေဒီပြည်နဲ့သဘောဒေသအဆက်မှာရှိတဲ့မုံမြိုတဲနဲ့ဖြူမြိုတဝိုက်ကိုလည်းလားတူဝင်တိုက်ခဲ့ပြီးလက်လက်ခရံတွေအသိန်းကပြန်ဆုတ်သွားခဲ့တယ်လို့ KNU ရရှိတွေကပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားဘီတုကပြလိုက်မှာကလေးတွေအတွက်ပြကန်းတစ်ခုဖွင့်လှစ်လိုက်ပါတယ်ကလေးတွေအတွက်ရေးသားထုတ်ဝေထားတဲ့စောက်တွေကိုအခြေခံပြီးအခုလိုပြကန်းစီစဉ်ထားတာဖြစ်တဲ့အကြောင်း Maxim Adams သတင်းပေးပို့ထားပါတယ်မမျှသတင်းအောင်ပြောပြပေးပါမယ်ရှင်
နိုင်ငံပေါင်း28နိုင်ငံနဲ့ကမ္ဘာတိုက်ကြီး9တိုက်ကလူငယ်တွေနှစ်နှစ်အတွင်းထုတ်ဝေခဲ့တဲ့ကလေးပုံမြင်စာအုပ်150ကျော်ကိုပြသတဲ့အတိပြကန်းကို Building Stories ပုံမြင်များနဲ့တိစောက်ခြင်းလို့အမည်ပေးထားပါတယ်။ပြလိုက်မှာထားရှိခဲ့သမျှပြကန်းတွေကရည်မှန်းချက်အရှိဆုံးပြကန်းတွေတစ်ခုပါဝင်ဖြစ်တဲ့ဒီပြကန်းကို10စုနှစ်တစ်ခုစာဖွင့်လှစ်ထားဖို့ရည်ရွယ်ထားပါတယ်
။ Well, the National Building Museum, our mission is to inspire curiosity.about the world we design and build.
ကမ္ဘာကြီးအကြောင်းကလေးတွေပိုးပြီးသိရင်စိတ်ရှိလာအောင်လုပ်ဖို့ကကျွန်မတို့ရဲ့တာဝန်ပါ။ကလေးပုံမြင်စာအုပ်တွေကနေတဆင်းဒီလိုပြကန်းတစ်ခုတိစောက်ရတာတော့စိတ်ကျဉ်နှံ့စရာပျော်စရာမရှိနိုင်ပါဘူး။ပြကန်းမှာ Winnie the Pooh နဲ့ Alice in the Wonderland တို့လိုဂန်ဝင်စာအုပ်တွေပြင် Harry Potter နဲ့ Jumanji တို့လိုခေတ်ပြိုင်ကလေးစာအုပ်တွေကိုဆွဲမက်စရာရှုခင်းတွေ 3D ရုပ်ပုံတွေ video အသံပြုလုပ်ချက်တွေနဲ့အသက်ဝင်အောင်ပြုလုပ်ပြီးတော့ပြသထားပါတယ်
Think of Pippi Longstocking, a book from Sweden.
You know, a recent movie from the 1980s. Cartoon zakkaun, Pippi Longstocking ko pyan san sa ji ba. Nebong thai bong blaw tin tin yang ye de le so, akhu khe klei rui ni ya de poun ne cha na ni da ko twi ya ba me.
Sao sa pi ha, lu mu bwa ko blu pyaung le pi nai ne so ra le di pya gan ma pya ta tha ba de.
Some of the books are about home itself, some of them are about leaving home.
တချို့စာအုပ်တွေကကိုယ့်အိမ်အကြောင်းတချို့ကအိမ်ကနေထွက်သွားတဲ့အကြောင်းတချို့ကတော့နေစရာအိမ်တောင်မရှိတဲ့အခြေအနေနဲ့ဘဝကိုရင်ဆိုင်ရတဲ့အကြောင်းတချို့ကြတော့အိမ်ကနေနှင်ချခံရလို့ဒုက္ခရောက်ရတဲ့အကြောင်းအဆုံးပါပဲ
What we really realize is that children's books at the
ကဘာကြီးမှာဘလို့ရှင်တန်ရက်တည်မလဲဆိုတာကိုအခြေခံတင်ပြတဲ့စိတ်ကူးကောင်းတွေကလေးပုံမြင်စာအုပ်တွေထဲမှာပါပါတယ်။ဒါကပြကန်းတိဆောက်ရတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဒီမှာပြတ်ထားတဲ့အကြောင်းအရာတွေကကလေးတွေပေါ်အကျိုးသက်ရောက်ဖို့ရည်ရွယ်ပါတယ်
။ American စာရေးဆရာနဲ့ကတ်တွန်းရေးဆဲသူ David McCauley ကကလေးစာအုပ်တွေကိုဘလို့ဖန်တီးသလဲဆိုတာကိုပြသတဲ့ပြကန်းတစ်ခုလုပ်ဖို့ရည်မှန်းထားပါတယ်
။ Desperately looking for the right wayof
သူကယောမပိတုကနဲ့ပတ်သက်တဲ့သူ့စာအုပ်တစ်ခုကိုလည်းနမူနာပြဖို့ယူလာပါတယ်သူပြတာလူတွေရည်ရွယ်ခြင်းနဲ့ယောမပိတုကလက်ရာတွေကိုအသေးစိတ်ကြည့်ရှုခန်းစားတတ်စီဖို့တံမိုးထားတတ်စီဖို့အယောင်နဲ့ရေးဆွဲထားတဲ့ပုံတွေအစားအဖြူမဲပုံတွေကိုသာရွေးချယ်ယူလာဖြစ်တဲ့အကြောင်းသူကရှင်းပြနေတာပါဒ ီပြကမ်းမှာစာအုပ်ပေါင်း200ကျော်ပါဝင်တဲ့စာဖတ်ခန်းတစ်ခုလည်းစီစဉ်ထားသလိုကလင်းငယ်ရီကိုပိုင်စိတ်ကူးတဲ့ဇာတ်လမ်းတွေကိုဖန်တီးနိုင်မှုနေရာတွေကိုလည်းပြုလုပ်ပေးထားပါတယ်ရှင်
ဂျပန်နိုင်ငံဟာချမ်းသာပေမဲ့စင်စင်ရဲရဲကြီးပြင်းရတဲ့ကလေးများပြပါတယ်ဒီအချောင်းရိုက်ကူးထားတဲ့ The Ones Left Behind မှတ်တမ်းရုပ်ရှင်ဟာရုပ်ရှင်ပွဲတော်မှာဆုရပါတယ်ခင်ပွန်းမရှိအင်တောင်မရှိနဲ့ရင်သွေးကိုတယောက်တည်းပြုစုမွေးမြူရတဲ့ကလေးမိခင်တွေနဲ့ကလေးတွေကဘဝကိုစင်စင်ရဲရဲပင်ပင်ပန်းပန်းနဲ့ရုန်းကန်နေကြရတာကိုရိုက်ပြထားတာဖြစ်ပါတယ် AP သတင်းဆောင်မကိုအလိမ့်မှပြောပြပေးပါမယ်ရှင်
ဂျပန်နိုင်ငံမှာအမျိုးသမီးတွေဟာသူတို့ရဲ့သားသမီးတွေကိုပြုစုဆောင်ရှောက်ဖို့နဲ့အိမ်မူကိစ္စတွေပြင်ပမှန်လုပ်ရတာတွေကြောင့်ဒီအမျိုးသမီးတွေဟာတညကိုအချိန်နဲ့တည်းသာအိမ်ရေဘဝကိုပြင်ပစီရဲစွာဖြတ်သန်းပြီးတော့အလုပ်တွေကြိုးစားလုပ်ကိုင်နေကြတာပါ2023ခုနှစ်ကထွက်ခဲ့တဲ့အစိုးရမှတ်တမ်းရုပ်ရှင် The World's Left Behind လို့အမည်ရတဲ့ဖဲချေခံထားရသူတွေဆိုတဲ့ရုပ်ရှင်ဟာဂျပန်နိုင်ငံကလေယောက်ျားမရှိတဲ့တူဒီရက်ဒီကလေးအမိတွေအကြောင်းရိုက်ကူးပြသထားတာဖြစ်ပါတယ်အမျိုးသမီးတွေအိမ်တော်ပြုပြီးရင်အိမ်မှာပဲနေပြီးတော့အိမ်တော်တာဝန်ထမ်းကလေးနဲ့အိမ်လုံးလုပ်နေရတဲ့ရေစင်းမှုထုံတန်းကိုရိုက်ကူးပြသထားပြီးတော့ဒီရုပ်ရှင်ပါအမျိုးသမီးတွေနဲ့ကြွဲကျေသူတွေကိုတွေ့ဆုံပြပြထားပါတယ
် I think it's a very apt title because I feel that you know single mothers and their children have really been left behind
ဒီလိုဇာတ်လမ်းမျိုးကိုဘယ်သူမှမရိုက်ကြပါဘူးဂျပန်မှာကဒီအကြောင်းကလုံးဝမပြောဘဲထားကြတာလေဒီဇာတ်လမ်းကနာမည်နဲ့အရန်လိုက်ဖက်တယ်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ခင်မွန်းတယ်မရှိတဲ့ကလေးအမေတွေနဲ့သူတို့ကလေးတွေဟာလူအဖွဲ့အစည်းအတိုင်ဝန်းမှာဖဲကျင်ခံနာရသူတွေလို့ကျွန်တော်ခံစားမိလို့ပါ
မနက်၈နာရီခွဲကနေည9နာရီခွဲထိအလုပ်လုပ်ကြရပြီးတော့လောက်ခလာစာဝင်ငွေကတစ်လကိုဂျပန်ဝင်ရန်2သိန်းဒေါ်လာနဲ့ဆိုရင်ဒေါ်လာ1500တောင်မပြည့်တဲ့လာစာပဲရတယ်လို့အမျိုးသမီးတူကဒီရုပ်ရှင်ထဲမှာပြောထားပါတယ်ရုပ်ရှင်ထဲကတခြားအမျိုးသမီးတယောက်ဖြစ်တဲ့ထိုဘီကိုနာဂါယာမာကတော့အရာအားလုံးကိုကိုယ့်ဘာသာကိုယ်ပဲလုပ်ကင်ရတယ်လို့ဆိုပါတယ်ဂျပန်နိုင်ငံဟာကမ္ဘာအချမ်းသာဆုံးနိုင်ငံတစ်ခုဖြစ်ပေမဲ့ချမ်းသာတဲ့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့နိုင်ငံတွေထဲမှာတော့ဂျပန်မှာကလေးခုနှစ်ယောက်ဟာတဦးလုံးစစ်စစ်ရဲတည်ထိုင်နေရတဲ့ကလေးတကယ်စီးရဲပွဲတင်မှုနှုန်းအပြည့်ဆုံးနိုင်ငံတစ်ခုဖြစ်ပါတယ်အိမ်တော်မှမရှိတဲ့အိမ်တော်စုထက်ဝက်လောက်ကစစ်စစ်ရဲရဲတည်ထိုင်နေကြရပါတယ
် The biggest surprise when I started was the number of children in povertyand one in 7 which is a number
ဒါအန်ဩခဲ့ရတာကကလင်းငယ်9ယောက်မှာတယောက်ကစင်စင်ရဲရဲနေရတာဟာမယုံနိုင်လောက်စရာကိင္ကနံတစ်ခုပါပဲဒီတက်ဖို့ဆိုတာကဂုံသိခါကိုရှေ့တန်းတင်ပြီးတင်းခံနေကြတဲ့အမျိုးသမီးတွေပါပဲသူတို့ရဲ့အခြေအနေကိုဘယ်သူမှပေးမသိပဲဘယ်သူမှလည်းအကူအညီမတောင်းဘူးဘယ်သူကမှမသိစေပဲအကူအညီတောင်းဖို့ညှင်းဆန်နေခဲ့ကြပါတယ်ကျွန်တော်တို့လူမှုအတိုင်းဝိုင်းမှာပိုလုံနိုင်တာကဘယ်သူကအကူအညီလိုနေတယ်လဲဆိုတာနားလည်ဖို့သိအောင်လုပ်ပြီးကူညီပေးနိုင်ဖို့ပါနောက်ပြီးသူတို့ကိုလည်းအကူအညီဆိုတာလိုရင်တောင်းရတယ်ရှက်စရာမဟုတ်ဘူးဆိုတာနားလည်အောင်ရှင်းပြပြီးအသိပညာပေးရပါမယ်ဒုက္ခတွေကိုတယောက်တည်းခါးစီခံဖို့မလိုပါဘူးတယောက်တည်းလည်းပြစ်မထားပါဘူးဆိုတာနားလည်အောင်လုပ်ပေးရပါမယ်
ဂျပန်နိုင်ငံရဲ့လူအဖွဲ့အစည်းလုပ်ငန်းကွယ်ပါအမျိုးသားတွေကိုအချိန်ပြည့်အလုပ်တွေမှာပိုခန့်ကျင်ပြီးအမျိုးသမီးတွေကအလုပ်ချိန်အပြည့်လုပ်ပြီးတော့အချိန်ပိုစင်းတာတော့လောက်ခလာစားနေသလိုအကျိုးခံစားခွင့်ကလည်းနည်းပါးလိရှိပါတယ်ဂျပန်နိုင်ငံရဲ့ရေကြီးမှုထုံတဲ့အမှုကြီးကြောင်းအမျိုးသမီးတွေဟာသူတို့အခက်အခဲတွေကိုရင်ဆိုင်လက်ခံသလိုအကူအညီတောင်းဖို့ရှက်ယူပြီးတော့သူတို့ရဲ့နောက်ွယ်ကပူဆွေးဆင်းရဲတာတွေကိုလူများရှေ့မှာတုံ့ဝတ်ထားကြပါတယ်။ဒီထုံတဲ့အမှုကြီးကြောင်းဒီဇလန်းကိုဂျပန်လူမျိုးတွေအကြောင်းပို့ပြီးပြင်စေတာလို့ဘက်ကဘွိုင်းက AP သတင်းဌာနကိုပြောပါတယ်
။ Oh yeah, when I started this film, I didn't know anything about the topic.
ကျွန်တော်ဒီရုပ်ရှင်စရိုက်တော့ဇာတ်လမ်းနာမည်ကိုဘယ်လိုပေးရမလဲဆိုတာမသိခဲ့ပါဘူးဂျပန်နိုင်ငံမှာအနှစ်20ကျွန်တော်နေခဲ့ပေမဲ့ဒီမှာဆင်းရဲတဲ့သူတွေရှိတယ်ဆိုတာကျွန်တော်မထင်ခဲ့မိပါဘူးဒါကြောင့်ဒါဟာကွယ်ဝှက်နေတဲ့ဆင်းရဲခြင်းပါပဲဖုံးကွယ်ထားတာပေါ့ဗျာအပေါ်ယံကြည့်ုံနဲ့မသိရပါဘူးတာမန်အသည့်နဲ့လည်းမြင်တတ်နားလည်တတ်မှာမဟုတ်ပါဘူးတိလာပြန်တော့ကျွန်တော်ပြောင်းလဲလာပါတယ်အနည်းဝန်းကျင်ကလူတွေကိုနှုတ်ဆက်စကားစပြောတာမျိုးလှုပ်တက်လာခဲ့ပါတယ်
The Ones Left Behind ရုပ်ရှင်ဟာ2023ခုနှစ်မှာမိယာကိုချီမာ charity နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရခဲ့ပြီးတော့ယိုကိုဟာမာနိုင်ငံတကာရုပ်ရှင်ပွဲတော်မှာတရားဝင်စကားတဲ့ရွေးချယ်ထားခံရတဲ့ရုပ်ရှင်ဖြစ်ပါတယ်ရှင်။ကျမအလေးပါပါ။
အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်မွေးသူများလာလာနဲ့မျှဈေးကွက်လည်းပိုကြီးလာပါတယ်။ခွေးလေးကြောင်လေးတွေအတွက်အထူးစံသားဆိုင်ကအစားအိမ်တန်ရာရောက်အစားအသောက်ချက်ဖို့ပေးတဲ့ဝန်ဆောင်မှုအထိပံ့ပိုးပေးနေသလိုသူတို့လေးတွေအတွက်တည်ထောင်အထူးပွဲတော်တွေကိုလည်းစုဝေးကျင်းပကြပါတယ်။ AP သတင်းဆောင်မကိုမဲ့ဤတန့်စင်ပြောပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံရဲ့အကြီးဆုံးအိမ်မွေးတိရစ္ဆာန်တွေအတွက်ပွဲတော် Pet Fest ကိုဇန်နဝါရီလလယ်တုန်းကကျင်းပခဲ့ပြီးတော့ယာနေချီရဲ့တခင်တွေကသူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေကိုစီနဲ့လာရောက်ခင်းစားပါတယ်။မွန်ဘိုင်းမြို့မှာကျင်းပခဲ့တဲ့ဒီလိုပွဲတော်တွေတစ်နှစ်တစ်ခြားပို့ပြီးတော့ကြီးလာတာပါ။စီးပွားရေးတိုးတက်မှုအမြင့်ဆုံးထဲမှာပါဝင်တဲ့အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်ဆိုင်ရာဈေးကွက်ကဝင်ငွေအလယ်လက်တန်းစားတွေအတွက်ရည်ရွယ်တာဖြစ်ပါလိမ့်။ကေယောဂါကာလမှာအိမ်မွေးတိရစ္ဆာန်မွေးတဲ့သူဥယျာဉ်တိုးလာပြီးတဲ့နောက်သက်ဆိုင်ရာကုပ္ပစီတွေနဲ့ဝန်ဆောင်မှုဈေးကွက်ကလည်းတချိန်ထိုးတိုးတက်လာတာကိုမျက်မြင်တွေ့နေရတာဖြစ်ပါလိမ့်။2016ခုနှစ်တုန်းကအိန္ဒိယနိုင်ငံမှာခွေးအများစုအပါအဝင်အိမ်မွေးတိရစ္ဆာန်ကအကောင့်18တန်းရှိခဲ့ရာကနေနောက်ဆက်နေ2026မှာအကောင့်တန်း50ထက်မနည်းရှိလာမယ်ဆိုပြီးတော့ Statista စီးရင်စစ်အဖွဲ့ကမှန်းဆထားပါလိမ့်။အိန္ဒိယနိုင်ငံမှာအိမ်မွေးတိရစ္ဆာန်ဈေးကွက်ကကြီးထွားနိုင်ခြင်းအများဆုံးရှိတယ်ဆိုပြီးသရုပ်ဆောင်ဒီနိုမိုရီယာကပြောပါတယ်
It's growing. It's growing huge actually. People are
ဈေးကွက်ကြီးထွားနေပါတယ်။အိမ်မွေးတိရစ္ဆာန်ဈေးကွက်ကကြီးပြီးတဖြည်းဖြည်းကျပြန့်လာတာကြောင့်ဒီဈေးကွက်မှာလူတွေဝင်ငွေရှာနေကြပါတယ်။ကျွန်တော်တို့နိုင်ငံကလည်းကြီးတော့တိရစ္ဆာန်မွေးစားသူဦးရေလည်းဆက်တိုးပွားနေတာပါ။ဒီလိုထက်တိုးလာလေလေဈေးကွက်ကပိုကောင်းလာလေနေပါပဲ။
ဒီပွဲတော့မှာအိမ်မွေးတိရစ္ဆာန်တွေအတွက်အစားအစာအဝတ်အထည်ကစားစရာအပါအဝင်ဝန်ဆောင်မှုလုပ်ငန်းတွေကိုပါပြသထားပါတယ်။ကေယောဂါကာလလူတွေအိမ်ထဲကနေအိမ်ပြင်မထွက်ရတဲ့အချိန်မှာအိမ်မွေးတိရစ္ဆာန်မွေးတဲ့နှုံးကများလာခဲ့တာပါ။လူငယ်တွေရဲ့နေထိုင်မှုပုံစံတစ်ကြောင်လဲအဖော်မုံအဖြစ်တိရစ္ဆာန်အိမ်မွေးတိရစ္ဆာန်မွေးသူတွေတိုးလာနေတာဖြစ်ပါလိမ့်။လူတွေရဲ့ဝင်ငွေတိုးလာတဲ့အများခွေးတွေကြောင့်လည်းအတွက်ဝန်ဆောင်မှုအတွက်လည်းငွေပိုသုံးလာကြပါလိမ့်။2024ခုနှစ်ကနေ2032ခုနှစ်အတွင်းအိန္ဒိယနိုင်ငံရဲ့အိမ်မွေးတိရစ္ဆာန်ဆိုင်ရာကုန်ပစ္စည်းဈေးကွက်က23ရာခိုင်နှုန်းထက်မနည်းနှစ်စဉ်ကြီးထွားလာမည်ဆိုပြီး EMR စီးရင်စစ်အဖွဲ့ကခန့်မှန်းထားပါတယ်။ကြောင်စာခွေးစာတွေကိုအိမ်မှာချက်ကျွေးရာကနေဝယ်ကျွေးတဲ့ဘက်ပြောင်းလာတာကြောင့်လေဈေးကွက်ပိုပြီးတော့ကျေလာတာပါ။ကြောင်စာခွေးစာထမင်းမှုကျိုင်းဆွဲလုပ်ငန်းလှုပ်ဆောင်တဲ့ Pet Tiffin ဝန်ဆောင်မှုလုပ်ငန်းကလွန်ခဲ့တဲ့ခုနှစ်နှစ်အတွင်းငါးစာပိုပြီးတော့ကျေပြန့်လာပြီးအခုဆိုရင်ဖောက်တဲ့အယောက်250ရှိသွားပြီဖြစ်တယ်ဆိုပြီးတီထောင်သူ Rahim Karisha ကပြောပါလိမ့
် The scope of this business is like very large
လုပ်ငန်းဈေးကွက်ကအရန်ကြီးလွန်ပါတယ်ကျွန်တော်တို့ကသမုတ်တရားထဲကရေတပေါက်လောက်ပဲရှိပါသေးတယ
်အိမ်ဝင်းထွေးဆန်တွေအတွက်တည်သက်လိုအပ်ချက်တွေနဲ့အဟာရပြည့်တဲ့အစားအစာတွေကိုတခင်တွေကပို့ပြီးတော့ဝယ်ကျွေးချင်လာကြပါလိမ့်ဘာသာရေးအရာတက်တက်လို့စားတဲ့မိသားစုတွေတောင်မှအိမ်ဝင်းထွေးဆန်တွေအတွက်တည်သက်အသားပါတဲ့အစားအစာကိုဝယ်ကျွေးဖို့လှုံ့ဆော်လာကြပါလိမ့်
90% of our clients are Gujaratis
ကျွန်တော်တို့ဖောက်တဲ့အားလုံးရဲ့99ရာခိုင်နှုန်းကဂူဂျာရာတီပြည်နယ်ကဖြစ်ပြီးတော့တသက်လွတ်စားကြပါတယ်။အိမ်မှာတိရစ္ဆာန်မွေးကျင်ကြပေမဲ့အိမ်ပေါ်သားစိမ်းငါးစိမ်းမတင်ကျင်ကြတာကြောင့်ခွေးစာကြောင်စာကျွေးဖို့ခက်ပါတယ်။ဒါကြောင့်ကျွန်တော်တို့စီကနေတိရစ္ဆာန်အစားအစာမှာယူပြီးကျွန်တော်တို့စီကအိမ်တိုင်ရာရောက်ပို့ပေးတဲ့သူကအထောက်ကူပါဖောက်ပေးပြီးခွေးတွေကြောင်တွေစားမဲ့ပကံတဲ့အထိဖြည့်ပေးတာကြောင့်အားလုံးအတွက်အဆင်ပြေသွားပါတယ
်။ Have a delicious meal.
အိမ်မွေးတိရစ္ဆာန်တွေတကူရေတန်ရှင်းမှုတာမကလန်းဆန်းကြော်ရှင်လှပနေစီဖို့သူတို့လေးတွေအတွက်တည်တဲ့အလှပြင်စံတာဆိုင်တွေလည်းပုံများလာပါလိမ့်။အိမ်မွေးတိရစ္ဆာန်စံတာ Vishnu Gupta ကတနေ့ကို9အိမ်ကနေ10အိမ်အထိအိမ်တိုင်ရာရောက်ဝန်ဆောင်မှုပေးနေပြီးတော့တနေ့ကိုဒေါ်လာ100ကနေ150အထိဝင်ငွေရနေပါလိမ့်။လုပ်ငန်းရဲ့9နှစ်တုန်းကသူ့ရဲ့လုပ်ငန်းစခဲ့တာဖြစ်ပြီးအခုဆိုရင်ဝန်ထမ်း200တောင်ထပ်ပြီးတော့ခန့်ထားနိုင်နေပါပြီ
။ Market mein kitne naye naye shop khul gaye
အိမ်မွေးတိရစ္ဆာန်ဆိုင်ရာစံသတဲကိုကန်စသဖြင့်လုပ်ငန်းတွေအများကြီးဖွင့်လာပါတယ်။အိမ်မွေးတိရစ္ဆာန်တွေအတွေ့ကုန်ပစ္စည်းတွေကလူသုံးကုန်တွေထက်တောင်ပိုများနေပါသေးတယ်။
အိမ်မွေးတိရစ္ဆာန်တွေအတွက်ဈေးခံပစ္စည်းနဲ့ဝန်ဆောင်မှုတွေကဈေးကြီးပါလေ။သူတို့အတွက်အစားအစာ၊ဆေးဝါးနဲ့အလှပြင်ကစုစုပေါင်းတစ်လကိုဒေါ်လာ50ကနေ100ကျားကုန်ကြတဲ့အကြောင်းသခင်တွေကပြောကြပါလေ
။ Everything is a little expensive. I mean more than
အလုံးကဈေးနည်းနည်းပိုကြီးနေပါတယ်။ကျမကိုယ်တိုင်သုံးတဲ့အလှကုန်ပစ္စည်းတွေထက်တောင်မှဈေးကြီးတဲ့အိမ်မွေးတိရစ္ဆာန်သုံးပစ္စည်းတွေကိုဝယ်နေရပါပြီရှင်။
သူတို့ချစ်တဲ့အိမ်ဝေးတိရစ္ဆာန်လေးတွေအတွက်အဆင်ပြေစေဖို့ဘာမှစိုးတန်တယ်လို့ထင်တဲ့သခင်တွေလည်းများပါလေ။အသက်ကြီးမှအိမ်တော်ကြတဲ့တွေနဲ့ကိုယ်ပိုင်ဝင်ငွေရှိတဲ့လူငယ်တွေအတွက်အိမ်ဝေးတိရစ္ဆာန်တွေကပျော်ရွှင်မှုများစွာပေးနေတယ်လို့ပြောနေကြပါလေ
။ Yeah, I am very happy. So I'm not married. So if I do
ဟုတ်ကဲ့ကျမအရန်ပျော်ပါရယ်။ကျမကအပြုတ်ကြီးပါတကယ်လို့ကျမအိမ်အောင်ကြသွားရင်တော့မှခလေးမမွေးရဲနဲ့ဒီအိမ်မွေးတိရစ္ဆာန်လေးတွေပဲထပ်မွေးဦးမှာပါခလေးငယ်ရှိတဲ့မိသားစုတွေကလည်းအိမ်မွေးတိရစ္ဆာန်ရှိမှပဲပြည့်စုံတယ်လို့ခံစားရတာပါကျောင်းတွေခွေးတွေသာမကဖွတ်တောက်တဲ့လိုမျိုးအိမ်မွေးတိရစ္ဆာန်အဖြစ်အမြဲတမ်းမွေးရတဲ့သူတွေလည်းများလာပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ပြည်ပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American အတန်းရဲ့2024ခုနှစ်ဖေဖော်ဝါရီလ8ရက်ခြားသာပြည်နေ့မနေ့ခင်းစီစဉ်တွေကိုလိုင်းတိုမီတာ3249ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအကစားအစီအစဉ်တို့ကိုမခြားခင်မှာနားဆင်ချက်ရပါမယ်။အခုတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပါမယ်ရှင်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ရဲ့အရှိအလဲပိုင်း၅ချိန်မြောက်ခီးစဉ်ဟာဂါဇာမှာအပြစ်ရဆဲရေးဖော်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်သူတချို့ရှိပေမဲ့အမေရိကန်အရာရှိကြီးတဦးကတော့ဒီအတွက်အမှားမခံနိုင်ဘူးလို့ပြောပါတယ်။ဒီပြဿနာပြေလည်ရေးအလားအလာဘလို့ရှိသလဲမပြေလည်ပဲပိုကျဲပြန့်လာနိုင်သလားစတာတွေကိုတော့ဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်ဆန်းသားကိုမမျှသိစေအောင်မေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်ဆန္ဒရှင်
မင်္ဂလာပါညီစ
အခုဆိုရင်ဒီဂါဇာမှာပေါ့တိုက်ပွဲတွေဖြစ်နေတာဟာလီလာကျော်လာပါပြီအခြေအနေတွေကဘယ်လိုရှိပါလဲ
အခြေအနေဆိုးနေပါတယ်အခြေအနေကမကောင်းလာသေးပါဘူးပူတောင်ဆိုးရလို့ပြောရမလားဆေးလူများလာတော့ပူဆိုးလာတယ်ပေါ့အဓိကအဖြစ်တိုက်ပွဲတွေကအဓိကပြစ်ဒဏ်ဖြစ်ပါတယ်တိုက်ပွဲရောက်သေဆုံးတဲ့လူများတယ်နောက်တစ်ခါစာနာမှုအခက်အခဲပေါ့အဲ့ဒီမှာဒုက္ခတွေတွေအတွက်တိုက်ပွဲရောက်ထွက်ပြင်းနေရတဲ့ဒုက္ခတွေတွေအတွက်အထောက်အပံ့တွေပေါ့ဆေးဝါးစနေခါရေစတာတွေအလုံးလောက်မရရှိဘူးလောင်စာတပ်တပ်အများကြီးသူတို့စီမှာရှိနေပါတယ်နောက်တစ်ခုကတော့ဖန်စီခဲ့တဲ့ဒဇာကန်တွေအခုရှိတရားကြောကျန်နေသေးတယ်ခိုဘက်ကဖန်ထားတဲ့ကျင်းသားတွေလည်းအများကြီးရှိနေတယ်ဆိုတော့ဒီပြဿနာသုံးခုကပြည်လည်နေသေးပါဘူးဆိုတော့တိုက်ပွဲတွေကတော့ပြင်းပြင်းထန်ထန်အခြေအနေမကောင်းဖြစ်နေပါသေးတယ်။ဒီနေ့မှဒီနေ့မှကသတင်းဖတ်တာပဲနှစ်ယောက်လည်းသေးတယ်ဆိုတော့90ကျော်ဆိုတော့ဟုတ်ကဲ့ပါလက်စတိုင်းဘက်ကသေးတာအခုဆိုရင်အလုံးအောင် 2,000 ကျော်တောင်စီးခဲ့ပြီလို့ထင်ပါတယ်ဆိုတော့အခြေအနေကဆွနေတော့မှာခင်ဗျာ။
အဲ့တော့ဒီအပြစ်ရရေးလာလာရောဘယ်လိုရှိပါလဲနိုင်ငံတကာကြိုးပမ်းနေပြီမဲ့အဓိကစိန်ခေါ်မှုတွေကဘာတွေဖြစ်နိုင်မှာလဲ
။နိုင်ငံတကာကြိုးပမ်းပြီမဲ့ထိရောက်မှုမရှိသေးဘူးလို့ပဲပြောရမှာပါအခုပဲ3လလကြာလာပြီဆိုတော့အပြစ်ခတ်ရဆေးရည်ကိုတကယ်လူလူလားလားဘယ်လောက်ရှိသလဲတိုက်ပွဲဖြစ်နေနှစ်ဖက်ကိုအရင်ဆုံးကြည့်မယ်ဆိုရင်ဟာမတ်စ်ဘက်ကတော့လူလာတဲ့အကြောင်းပြနေပါပြီသူတို့ကသိအထိနာနေသူတို့အဆက်ရှူပေါက်လူချင်တာပေါ့လေသူတို့ကတော့လူလာတဲ့အကြောင်းပြရဲဆိုတော့လက်ခံနိုင်ပါလေအစ္စရေးဘက်ကသိလူချင်းဟန်မတွေ့ပါဘူးအစ္စရေးဘက်ကမွန်နီချုပ်နေတန်ယာဟုကလည်းလက်ရသမားဖြစ်တယ်နောက်သူဖွဲ့စည်းထားတဲ့လွန်ခဲ့တဲ့18-19လလောက်ကစားဖွဲ့စည်းခဲ့တဲ့ညမောင်းအစိုးရမှလည်းပဲလက်ရဇွန်ပါတီရဲ့ထောက်ခံမှုကသူရဲ့အဖွဲ့ဖြစ်နေပါတယ်သူတို့ကဒါကိုလက်မခံချင်ပါဘူးဒါပေမဲ့အစ္စရေးပြည်သူတွေတော်များများဟာအပြစ်ခတ်ရဆဲရေးအဓိကအဖြစ်သူတို့ရဲ့ဖန်ဆီးခံရတဲ့ဒဇာကန်တွေပြန်လည်လွတ်မြောက်ရေးအတွက်ဒီဟာကိုစိစက်ဖို့အပြင်းထန်ဖိအားပေးနေရပါတယ်ဒါပေမဲ့ဟိုဘက်ကလည်းပဲသိပ်ပြီးတော့စိတ်ပါလက်ပါမရှိလာဘူးထင်ပါတယ်ဆိုတော့စေစပ်ပေးတဲ့အချိန်မှာတော့အီဂျစ်နိုင်ငံကအဓိကစေစပ်တာပေါ့လေသူကတော့2009လောက်ကတည်းကပေါ့လေသူတို့နင်းညာရေးဒီဘက်မှာစီးပြန်မဖြစ်ဖို့အတွက်အီဂျစ်ကအဓိကစေစပ်တယ်အခုအီဂျစ်ကအင်ရှင်လုတ်ပြီးတော့ကတာနိုင်ငံနဲ့သူတို့ညှိနှိုင်းတယ်အခုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထရီဘလင်ကန်လည်းအဲဒီကိုရောက်နေတယ်၅ချိန်မြောက်ဖြစ်နေပြီဆိုတော့တချို့ကလည်းခံမှန်းရတယ်အမေရိကန်ကလည်းဒီကိစ္စမှာ truth ပေါ့လေခဏလေးရကြပါဦးစာနာမှုပြေလို့ရအောင်ဆိုတာမျိုးပြောလိမ့်မယ်လို့ ူဆကြတယ်ဒါပေမဲ့ဘိုက်ဒန်အစိုးရရဲ့မူဝါဒကလည်းပဲအပြစ်ခံရေးကိုလုံးဝပြတ်ပြတ်သားသားထောက်ခံတယ်ဆိုတာမဟုတ်ပါဘူးသူအစိုးရထဲမှာလည်းပဲအပြစ်ခံရေးကိုမလိုလားတဲ့ကန့်ကွက်မှုတွေနဲ့ဆိုင်ရတာရှိတယ်ကွန်ဂရက်စ်မှာပေါ့ပါညာရှိတယ်ဆိုတော့သူတို့နော်လာပဲရေကောက်ပွဲအတွက်တွက်ကောင်းလေးတွက်မှာပေါ့အဲ့ဟာကိုလည်းချင်းချင်းပြီးတော့အပြစ်ခံရေးကိုလည်းသူတို့ပြောတာတင်မကြသိချင်းချင်းလေးနဲ့တက်တက်ကြွကြလိုချင်တဲ့ပုံစံတော့မတွေ့ရဘူးလို့ပြောရင်မှန်မယ်ထင်ပါတယ်ဒါပေမဲ့အမေရိကန်ပြည်သူတော်တော်များများတချို့ကလည်းပဲဒါအပြစ်ခံရေးကိုတောင်းဆိုနေကြတယ်တွေးရပါတယ်ဆိုတော့အပြစ်ခံရေးလေးကလည်းလောလောဆယ်မှာဖြစ်မလာသေးပါဘူးမျောလင်းတော့မျောလင်းနေကြတယ်ဒါပေမဲ့အကောင့်ထဲပေါ်မလာသေးပါဘူး
အခုဒီလိုအခြေအနေမှာပေါ့တန်းနဲ့ခြေတဲ့လူတွေအတွက်တို့အဓိကအပြစ်ခံရဆဲရင်နဲ့နောက်လူသားချင်းစာနာထောက်ကူမှုအကူအညီတွေပေးဖို့အရေးတကြီးလိုအပ်နေရဆိုပြီးတော့အကူအညီပေးအဖွဲ့တွေကပြောပါတယ်ဒီလူသားချင်းစာနာထောက်ကူမှုပြဿနာတွေပြည်လဲဖို့ကဘယ်လိုအခြေအနေရှိပါလဲ
အဲ့ဒါလည်းပြပြောခဲ့တယ်လို့ပဲအပြစ်ခံရဖို့ကအရေးကြီးတယ်အဲ့ဒါမှသာလျှင်ဂိတ်တွေကိုဖွင့်ပြီးတော့သူတို့ဟာအဲစာနာရေးခါတွေအကူအညီတွေတင်ဆောင်ရတဲ့ကားတွေဟာများများဆော့ဆော့ဝင်လာတိုင်းပဲဘယ်လိုလိုစက်ခြေတိအဆင်ပြေနောက်တစ်ခုကလည်းပဲအဲ့မှာအကူအညီပေးနေတဲ့အဖွဲ့ထဲမှာUNRWA လို့ခေါ်တော့ပါလေ UNWRA United Nations Work and Relief Agencies သူက1948 Arab Israel ပထမဆုံးစစ်ပွဲဖြစ်ခဲ့ပြီးကတည်းကဒီအခြေအနေမဲ့ဖြစ်သွားတဲ့ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးဖို့ဖွဲ့ခဲ့တဲ့အစီအလိုက်ဒုက္ခသည်တွေအကူအညီပေးဖို့ဖွဲ့ခဲ့တဲ့အဖွဲ့ပါသူကကူညီလာရကြတယ်ပေါ့လေအများအားဖြင့်ဒီခါလေးအခုအဲ့ဒီအဖွဲ့ကိုအစ္စရာဆွဆွဲတယ်သူတို့စီကိုဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တော့ကအောက်တိုဘာလကတိုက်ခိုက်ခဲ့တဲ့အထက်မှာဒီအဖွဲ့လူတချို့ပါတယ်ဆိုပြီးအစ္စရာကဆွဆွဲလိုက်တယ်ဆွဆွဲတဲ့အတွက်အဲ့ဒါကိုလက်ခံပြီးတော့နိုင်ငံတော်တော်များများ20 21နိုင်ငံထင်တယ်အဲ့ဒီအဖွဲ့ကိုကူညီပေးတာမပေးဘူးဆိုတော့လှုပ်လိုက်ကြတယ်ဆိုတော့အဲ့လက်ခတ်တာပဲအဲ့မှာသူတို့အကူအညီပေးဟာအဲ့ဒီဟာလည်းပဲဒီကမှုဖြစ်နိုင်မယ်ထင်ပါတယ
်ဒီလိုဆွဆွဲတာကဘလောက်ထိမှန်ကန်မှုရှိပါလဲ
အဲ့လည်းပြောရခက်ပါတယ်အဲ့ဒီမှာအဲ့ဒီအဖွဲ့မှာပါလက်စတိုင်းလူမျိုးတွေကိုရာဒုအလုခန့်ထားတာတော့အများကြီးပေါ့လေဆိုတော့သူတို့တချို့ပါဝင်တယ်ဆိုပြီးတော့ဆွဆွဲကြတယ်ဆိုတော့အဲ့ဒါကိုလည်းပဲယုံကြည်ရခက်မယုံကြည်ရခက်ပါပဲသူတို့ဖြစ်နေကြဖို့အစ္စရေးဘက်ကတော့အစကတည်းကဒီဖွဲ့ကိုသိပြီးတော့အမြင်မကြည်ရလဲပါတယ်ဆိုတော့သူတို့ပါဝင်တယ်ဆိုတော့နှစ်ဖက်တေဝင်ပေါ့လေဂျာလူကအစီအစာထိုင်ပြီးတော့ဆုံးဖြတ်တာပဲခုံညုံမှမတင်ပြီးစစ်စစ်တာမရှိတော့စစ်ဖြစ်နေတဲ့ကာလမှာအဲ့လိုမျိုးတွေကဆွဆွဲမှုတွေကသိယတိပြပြောသိခက်တဲ့ကိစ္စလို့ပြောရမှာပါ။ဒါကအေးစစ်စစ်နဲ့ညဉ့်ညံတဲ့အခါမှာအဖြစ်ရှာမှသာလေအဖြစ်ပေါ်လာမှာဖြစ်တယ်လို့ပြောရမှာပါ
။နောက်တစ်ခုကပါဒီဟာမတ်ကိုထောက်ခံတဲ့ဟူသီတပုံတွေသူတို့အမေရိကန်တပ်တွေကိုတိုက်ခိုက်နေရလဲရှိပါတယ်။နောက်ပင်လယ်နီထဲမှာပေါ့တင်မောတွေကိုတိုက်ခိုက်လာရရှိပါတယ်။ဒီတော့စစ်ပွဲကျေပြန့်လာမဲ့သဘောပါလားအနိထား
။အခုတောင်မဲ့ကျေပြန့်နေပြီလို့ပြောလို့ရပါတယ်။အဲဟူသီတပုံတွေနောက်ပြီးတော့ဒီအီရန်လိုလာတယ်အီရန်ကမြောက်ပေးထားတယ်ဆိုတော့အဖွဲ့ကြီးအဲ့ဒီအဖွဲ့ကြီးကဟာမတ်တွေဘက်ကပါဝင်ပြီးတော့ပေါ့လေဟာမတ်တွေကိုတိုက်တဲ့နေရာမှာကုနီယာကောင်လားဆိုပြီးတော့အမေရိကန်အစ္စရေးကိုတိုက်တဲ့အမေရိကန်ကကုနီယာကောင်လားဆိုပြီးတော့လည်းပဲအမေရိကန်စခန်းတွေတိုက်တော့ဂျော်ဒန်မှာအမေရိကန်စစ်သား3ယောက်တည်တဲ့ထဲမှာပါသွားတယ်ဆိုတော့အဲ့ဒါကိုအမေရိကန်ကနေပြီးတော့အတင်းဖိပြီးတော့သူတို့ကိုတိုက်နေတယ်အဲ့ဒီဆိုတော့အဲ့ဒီတိုက်တဲ့နေရာမှာအီရန်အားပေးထားတဲ့အဖွဲ့တွေအဓိကရှိရဲ့ဒီအီရတ်ရဲ့နောက်ပြီးတော့ဆီးရီးယားရဲ့အဲ့မှာသူတို့ရဲ့ဟူစီနဲ့အဲ့အီရန်လိုလာတဲ့အဖွဲ့တွေစခန်းတွေသူတို့တိုက်တယ်နောက်ပြီးဟူစီတွေအဓိကရှိနေတာကယေမန်နိုင်ငံမှာဖြစ်တယ်ပေါ့လေဆိုတော့ယေမန်ကဂူလည်းပဲတိုက်တယ်ယေမန်ကတော့သူတို့ပင်လယ်နီကိုသူတို့အဓိကထောင်းမှုထားတာပေါ့ပင်လယ်နီရှိဘက်ကချမ်းကိုနောက်ပြီးတော့အေဒင်ပင်လယ်လည်းပဲပင်အဲ့အောက်ကယေမန်နိုင်ငံရဲ့တောင်ဘက်ဆိုတော့အဲ့နှစ်ခုမှလာတဲ့အမေရိကန်သင်္ဘောတွေအဲ့ဒါကကုန်တင်သင်္ဘောတွေကိုပြစ်တယ်သူတို့ခတ်တယ်ဆိုတော့အဲ့ဒီမှာအပြစ်ခပူပြီးတော့ကျေပြန့်လာတဲ့သဘောရှိတယ်ဆိုတော့အခုကတိုက်ပွဲကကျေပြန့်နေပြီလို့ပြောမှဖြစ်ပါတယ်အဲ့ဒီဒီစားရင်မကောက်ပေါ်လေဒါပေမဲ့အမေရိကန်ကတော့ပြောတယ်သူတို့ကဘာကောတချို့ကပြန် tit for tat ပေါ်လေငါတို့တိုက်ရင်ငါတို့ပြန်တိုက်မယ်ဒါပဲသူတို့ကအဲ့လောက်ထိပြောပါတယ်ချက်ထွင်မဲ့စကားတော့သူတို့မပြောသေးပါဘူ
းဒါပေမဲ့ဒါအီရန်နဲ့ထိတိုက်တွေ့နိုင်မှာလား
အီရန်ကတော့ညင်းတယ်အီရန်ကတော့ဒီလိုတိုက်ခတ်တဲ့အထက်မှာငါတို့မပါဘူးလို့ပြောတယ်ဒါပေမဲ့တိုက်တဲ့လူတွေကတော့အီရန်လိုလာတဲ့ဟူစီတို့ကတော့ငါတို့လက်ချက်တော့သိကြတယ်ငါတို့တိုက်ကြပဲလို့ပြောတယ်ဆိုတော့ ไตเตลลูกก็ငါတို့ไตเตลလို့ပြောတယ်ไตเตลလူကိုအီရန်အခုကြီးပေးတယ်ဆိုတာလည်းပဲဟုတ်တယ်သို့သော်လည်းပဲအီရန်ကတော့ငါတို့မပါဘူးသူတို့သဘောနဲ့သူတို့ไตเตลလို့ပြောတယ်ဆိုတော့သူတို့ပြောပြတာကဘယ်လိုဟာကိုနမူနာပြဆိုအီရန်ဘက်ကဖြေရှင်းချက်တစ်ခုကတော့ဥပမာအပြင်ဆိုရပါစို့အမ်အောက်တိုဘာလကအစ္စရေးကိုဒီဟာမတ်စ်ကိုဝင်တိုက်တုန်းကဟာမတ်စ်ကိုအီရန်အခုကြီးပေးတာပန်တယ်သို့သော်လည်းပဲအဲ့ kisa malave, ina ngarum bahu sura dulu taita, sura ne aset bersihlah hude sura pure sura. Erap jauh bahasa ikhain sura. Ina ngalave, taita matui jumu te kisa ma. Ina ngalave, dilu sauni kira American taita matui jumu. Tapi ne malah American ngalave taita itu luar dua musim bahu. So erap jauh kaya sura. Tid for tid boleh ngaru lata ing ngaru piantai medabe. Lomu aje tuin biro, ina ne. In science, I was American Sandal and Missibu Timar, and I'll be American Sandra Joe Biden, Mami Valimeho, Afghana, Tasula, being out of the Kadibi, Bear American Cesar, Roma, Kabama, Simeon, Mahuda Woods, or Matakanova, who's been to Apioga, American, however, either Nangara, Tita Tima Mugud, I met rules about a proxy war or her, the singer, Taiwan, and I needed the woman of Pinua. ဒီဟာတိုက်ပွဲတော့ကျက်ပြန့်လာတယ်ဘယ်တော့ကြည့်ကျက်ပြန့်လာမယ်ဆိုပြောလို့မရသေးဘူးဒါပေမဲ့လောလောဆယ်မှာနှစ်နိုင်ငံထိတိုက်ဖြစ်မဲ့လာလာတော့မတွေ့ရသေးဘူးလို့ပြောမှာဖြစ်ပါတယ်အဲ့တော့ဒီစစ်ပွဲတွေရာနေပြီးတော့ကပ္ပာမှာစစ်ပွဲကြီးအခြေအနေခရိုင်ရိုက်လာနိုင်တာရောသူအရေးကြီးပါတယ်ကပ္ပာစစ်ပွဲဒီကပင်လယ်နီအရင်ပင်လယ်ကလာပြီးပင်လယ်နီတွေကိုဝင်တယ်ပင်လယ်နီကမှမြေရက ရင် ဆွေးရ ကို ဖြတ် ပြီး တော့ လို့ မရ တော့ဘူး ဆို တော့ ဒီ အိန္ဒိယ သမုဒ္ဒရာ ဘက် က လာ တဲ့ သင်္ ဘော တွေ နဲ့ ပေါ့ လေ ဒီ မြေ ပင် နဲ့ ဥရော ဘက် ထွက် တဲ့ သင်္ဘော တွေ က ဖြတ် လန်း တူတူ လေး မရှိ တော့ ဘူး ဆို တော့ တကယ် လို့ အဲ့ ဒါ လုံ အောင် ပစ် သွား ရင် ဟို အာဖရိက တိုက်ကြီး ကို ပတ် ပြီး တော့ သွား မယ် ဆို တော့ မိုင် ပေါင်း များ စွာ ပူစင် သွား တယ် ဆို တော့ ဖေး ပူဆောင်မှု ဈေး ခါ အစားစား အရာရာ ပေါ့ လေ အင်မတန် ဈေး ကြီး လာ နိုင် မယ် အခု ကို လူတွေ က ညှိ တွတ် နေ ရ ပြီ တခိစား ဖြစ် လာ မှာ ဆွေး ညား တယ် ဆို တော့ ဒီဟာ ပြည် level သိ အရေး ကြီး ပါ တယ် ဆို တော့ ကမ္ဘာ စီး ပွား ရေး က အများကြီး အခက် ကြုံ မှာ နိုင် ပါ တယ် ဟို လုံ က Arab Israel Support ဖြစ် လုံ က စူးရက်မြို့ပိတ်ခဲ့ဘူးရဲ့အဲဒီကတော့ပင်လယ်နီကိုမဟုတ်ဘူးအခုပင်လယ်နီကပိတ်လိုက်တော့စူးရက်ကိုဝင်လို့မရတော့ဘူးဆိုတော့အဲဒီကိစ္စကြောင့်စီးပွားရေးအခက်အခဲအများကြီးတွေ့လာနိုင်ပါတယ်ဒီကိစ္စကိုပြင်ဆင်ဖို့အတွက်နိုင်ငံတကာလိုလားကြတယ်ဆိုပေမဲ့အဓိက crux of the problem ပေါ့အဓိကပြဿနာကအဲဒီပါလက်စတိုင်းကိစ္စဖြစ်နေပါတယ်ဒီကိစ္စမပြေလည်ရင်ဂါဇာမှာညှိနှိုင်းရမှာမဟုတ်ဘူးမရရင်အဲ့လိုဆက်ဖြစ်နေမှာဖြစ်ပါတယ်
ဒီတော့ 2024 အရှိလေပိုင်းညီငယ်ရေးအလားအလာမျှော်လင့်ချက်ကဘယ်လိုရှိပါ့မလဲ။ဝေးပါတယ်။တကယ်ပြောရတော့ဝေးတယ်လို့ပြောရမှာပါ။
2024 ရင်မကဒီစီကိုလှမ်းကြည့်ရင်တောင်မှဒီညီငယ်ရေးဟာတော်နဲ့ပြည်လည်းမှာမဟုတ်ဘူး။ကျွန်တော်တို့အရင်ပြောခဲ့ဆိုပဲအရှိလေပိုင်းဟာသိကဘာမှာအရှိလေပိုင်းဟာဟိုးလုံးကတည်းကလည်းအရေးကြီးတယ်။တိုက်ကြီးသုံးတိုက်ဥရောပတိုက်အာရှတိုက်အာဖရိကတိုက်တိုက်သုံးခုဆိုင်တဲ့ဆုံတဲ့နေရာ Middle East ဆိုတာဆိုတော့အဲ့ဒီသွားလာဟိုးကဘာမှာဟိုးလုံးကတည်းကလည်းအရေးကြီးတယ်။ နောက်ပြီးရေနံတွေ့လာတဲ့ဆွေးစွန်းဖြစ်လာတဲ့ခါဆွေးစွန်းမြန်မာဖြတ်ပြီးတော့ကုန်သွယ်ရတယ်။နောက်ရေနံတွေ့လာတဲ့ခါရေနံကြောင့်ဒီဟာတွေသိအရေးကြီးလာတယ်ဆိုတော့တနည်းတည်းပို့ရေးကြီးလာတယ်ဖြစ်ပါတယ်ဆိုတော့ဒီဒေသမှာငင်းကြမ်းရရဆိုတော့အစကတည်းကအပြိုင်ဆိုင်လူခဲ့ကြတယ်ဟိုတုန်းကလည်းပဲဒီမှာဖာတိုက်ခရက်စင်လို့ခေါ်တယ်မယ်ဆိုပိုတေမီးယားနဲ့တိုက်ဂရက်စ်မင်းခုကြမှာအ ရဲ့အတွက်ပြည်လဲတိုင်ပမလားသိခဲရင်ပါတယ်အခုဣသရေလနဲ့အာရဗ်စစ်ပွဲဆိုရင်လည်းဒုတိယကမ္ဘာစစ်ပြီးမှတိုင်ခင်လာဖြစ်လာခဲ့တာနိုင်ငံထောင်လိုက်တာစစ်ပွဲဖြစ်နေဘယ်တော့မှပြည်လဲမှုမရရှိခဲ့ဘူးဆိုတော့2024မှာတော့လုံးဝမဖြစ်နိုင်ပါဘူးနေနဲ့ကနာယာယီအသက်ရှင်ဖို့လိုရအောင်အပြစ်ခတ်လေးရကြပါဒုက္ခတွေကိုဘယ်လိုဖြောင်းလောက်တော့လုကောင်းလို့နေမယ်ဉာဏ်ဉာဏ်ရောမပြောင်းနိုင်ဘူးလို့ပြောမှာပါရည်ရှိတော့ပြောင်းနေဖို့လမ်းဝေးလို့ပြောမှာပါများကြီ
းဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ကေပေါ K drama ဇလန်းတွဲတွေရဲ့လွှမ်းမိုးခြင်းခံရတဲ့မြန်မာလူငယ်အများစုဟာကိုရီးယားနိုင်ငံမှာသွားပြီးတော့နေထိုင်ခြင်းစိတ်တွေပညာသင်ယူခြင်းစိတ်တွေရှိနေကြပါတယ်ဒီလူငယ်တွေအတွက်ကိုရီးယားမှာပညာသင်ယူခွင့်နဲ့အလို့အကဲခွင့်လန်းတွေဘာတွေရှိပါသလဲဘလို့ဗီဇာမျိုးစားတွေနဲ့ကိုရီးယားနိုင်ငံကိုသွားလို့ရနိုင်ပါသလဲပညာသင်ယူနေချိန်နဲ့လုပ်ငန်းခွင့်တွေမှာရောစောင့်ရန်ရှောင်ရန်ဘာတွေရှိမလဲဆိုတာကိုအာဆန်ယူနီဗာစီတီပညာတော်သင်ဆုရခဲ့ပြီးလက်ရှိကိုရီးယားနိုင်ငံရဲ့ Telecom Company တစ်ခုမှာ Marketing Manager တယောက်အနေနဲ့လုပ်ကိုင်နေသူကိုဂျန်စီပြိသက်တဲ့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်ကဲဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ဒီတစ်ပတ်မှာပြိသက်တွေတောင်းဆိုထားတယ်ကိုရီးယားနိုင်ငံကိုသွားမယ်ဆိုလို့ရှိရင်ဘာတွေသိထားသင့်လဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြောပြပေးသွားမယ်န
ာမည်ကတော့ပပလုံးခေါ်ပါတယ်ညီမကတော့ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ကနေပြင်သစ်ဘာသာအထူးကျူးနဲ့ဝယ်ရထားပြီးတော့ကိုရီးယားနိုင်ငံ University of Ulsan ကနေ Bachelor of Business Administration Master of Business Administration ဝယ်ရပြီးနောက်ကိုရီးယားနိုင်ငံမှာပဲ Telecom Service Company Travel Agency မှာမြန်မာ Market အတွက် Marketing Manager အနေနဲ့အလုပ်လုပ်ကိုင်နေဖြစ်ပါတယ
်ကိုရီးယားသွားမယ်ဆိုရင်ပညာသင်ဖို့အတွက်ဆိုဘာတွေလုပ်မလဲအလုပ်လုပ်ဖို့အတွက်ဆိုရင်ရောဘာတွေလုပ်မလဲ
အဓိကအကြံပေးချင်တာကတော့ဒီကိုရီးယားကိုလာမယ်ဆိုလို့ရှိရင်ပညာရေးနဲ့ပဲလာလားအလုပ်ကိုင်နဲ့ပဲလာလားဘာသာစကားကတော့အရေးကြီးဆုံးလို့ထင်တယ်ပေါ့နော် OGU မလာခင်ကိုရီးယားဘာသာစကားကိုလည်းအနည်းဆုံး level 3 လောက်ရှိလို့ဆိုပြီးတော့တက်ထားတဲ့လို့ထင်ပါတယ်ပြီးတော့ကျတော့ပညာရေးနဲ့လာမယ်ဆိုလို့ရှိရင်ဒီကိုယ့်ရဲ့အကြောင်းပေါ့နော်အကြောင်းကိုရေးချဲ့တဲ့အခါမှာတတိထားဖို့လိုပါတယ်တချို့တွေကကြာအရင်ဈေးတက်တာကြိုက်တယ်ပေါ့နော်နယ်ဘက်ကအကြောင်းကိုရေးချဲ့ကြတယ်ဒါပေမဲ့လို့ဒီ ranking မြင့်တဲ့အကြောင်းပေါ့နော် ranking မြင့်တဲ့အကြောင်းကဗီဇာရနိုင်ပြီပို့ပြီးတော့တွေ့တယ်ပေါ့နော်ဒီအကြောင်းကြီးသွားလို့ဗီဇာပြောင်းတဲ့အခါမှာလည်း ranking မြင့်တဲ့အကြောင်းတွေကပို့ပြီးတော့ဒီနောက်ထပ်ပြောင်းတဲ့ဗီဇာရဲ့အတွက်မှာပို့ပြီးတော့အထောက်ပံ့ပေးပါတယ်အလုံးနဲ့လာမယ်ဆိုလို့ရှိရင်ဒီလိုမျိုးကုမ္ပဏီကခေါ်တာချက်ကိုဒီ EPS system ပေါ့နော်ကိုရီးယားရဲ့ EPS system နဲ့အဲ့လိုမျိုးPOE ရာကြီးမှုချင်းပါတယ် EPS အမှုဘဲကိုဖြည့်ဆို့ပြီးတော့လာရောက်နိုင်ပါတယ်အဲ့ဒါတော့ E9 visa ပေးတဲ့ပုံမှာရယ် E9 visa ကတော့ site view ရေးစောင့်လို့ရေးကုန်ထုတ်ဆိုပြီးတော့သုံးမျိုးခွဲခြားထားတယ်ပေါ့နော်အမှ site view နဲ့စောင့်လို့ရကြတော့ရာသီဥတုဒဏ်နေအလွန်ခံရတဲ့အတွက်ကိုဒီကုန်ထုတ်နဲ့ပဲလာကြတာများတယ်ပေါ့နော်ပြီးတော့ကြတော့ဒီဝင်စော်တဲ့လုပ်ငန်းကိုလည်းတရားဝင်ခေါ်တယ်အမှရယ်အပြည်တွင်းအလုပ်ကိုင်အေဂျင်စီနဲ့ချိတ်ဆက်ပြီးတော့အဲ့ဒါကတော့ E73 visa ပေးရပေါ့နော်။အရှိမဲ့ပြီးတော့E10 ပေါ့နော်။သင်္ဘောသားပေါ့နော်။သင်္ဘောသားရရှိမဲ့ပေါ့နော်။အဲ့လိုမျိုးလေးချက်ပြီးတော့ကိုရီးယားနိုင်ငံကိုလာရောက်အလုပ်လုပ်ကိုင်နိုင်ပါတယ်။အ
ဲ့ဒီမှာနေထိုင်ခွင့်ရဖို့ဆိုရင်ရော visa တွေဘယ်လိုမျိုးတဆင့်ချင်းပြောင်းရလဲဆိုတာလေးကိုလည်းနားထောင်ကြည့်နော်။
အဓိကအဖြစ်လာကြတာကတော့ D4 ရဲ့ D2 visa ရဲ့နှစ်မျိုးပေါ့နော်။ D4 ကကြတော့ language training visa ပေါ့နော်။သူကကြတော့ဘာသာစကားကိုအရင်ဆုံးတက်မယ်ပေါ့နော်။သူက6လတခါတက်တန်းလုပ်ပြီးတော့2နှစ်အထိနေထိုင်ခွင့်ရှိတယ်ပေါ့နော်။အဲ့ဒီ2နှစ်အတွင်းမှာကိုက topic ဘာသာစကားဆောင်ပွဲကိုဖြည့်ပြီးတော့ဆောင်ပွဲရဲ့အမှတ်အလိုက်ပေါ့နော်။ကိုရွေးချင်တဲ့ major ကိုရွေးပြီးတော့လျှောက်ပြီးတဲ့အခါမှာညီမတို့ D2 visa ကိုပြောင်းလဲလို့ရတယ်ပေါ့နော်။ D2 ကကြတော့ bachelor, master, PhD ထိပေါ့နော်။အကုန်လုံး D2 ပေါ့မှာလေပြီးတော့ exchange student တွေ transfer student တွေပေါ့နော်အဲ့ဒါတွေအကုန်လုံးက D2 visa နဲ့နေလို့ရပါတယ်အဲ့ D2 visa ကကြတော့ကိုယ့်ရဲ့ကိုတက်တဲ့ကျောင်းကိုတက်တဲ့ major light ကို2နှစ်ကနေပြီးတော့6နှစ်ဒီပေါ့နော်အစားပေါ့နော်အဲ့ဒီတက်တန်းလုပ်ပြီးနေထိုင်လို့ရပါတယ်ကျောင်းကြီးရဲ့အခါမှာလဲကိုကအလုံးရသွားလို့ရှိရင်ကိုယ့်ရဲ့ပေါ့နော်ပညာရေးအချင်းရွေးချယ်လိုက်တဲ့ကျောင်းရဲ့ ranking ပြီးတော့ဘာသာစကားအရေးအချင်းဘာသာစကားဆောင်ွယ်ရလက်ပေါ့နော်ပြီးတော့ကြတော့အသက်အရွယ်နောက်လာနှုံးထားရေပေါ့မူတည်ပြီးတော့အမှတ်အလိုက်ပေါ့နော် E71 professional visa ပြီးတော့ကြတော့ F27 long term resident visa F5 permanent resident visa အထီးကိုတက်လှမ်းလို့ရပါတယ်
ကိုရီးယားပညာသင်ရင်းနဲ့လာမယ်ဆိုလို့ရှိရင်ကုန်ကြစည်းကောဘယ်လောက်ရှိမလဲ
မြန်မာငွေနဲ့ဆိုလို့ရှိရင်ပေါ့နော်ဒီဘာသာစကားသင်တဲ့အတွက်ကတစ်နှစ်စာကို7320ပေါ့နော် 7320 လောက်ကုန်ကြနိုင်ပြီးတော့ major တက်မယ်ဆိုလို့ရှိရင်ဘက်ချလာအတွက်ကတစ်နှစ်စာကို82000ပေါ့နော်အနည်းဆုံး82000လောက်ကုန်ကြနိုင်ပါတယ်
ကိုရီးယားနိုင်ငံလုပ်ငန်းခွင်ထဲမှာအချင်းချင်းခွဲခြားဆက်ဆံတာမျိုးတွေမခံရအောင်လို့ဘာတွေပြင်ဆင်သင့်တယ်ဆိုတာကိုလည်းသူကရှင်းပြထားတယ်
ဒီမှာတို့ကျောင်းတက်တုန်းကလည်းကျောင်းမှာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံသားတွေဆိုလို့ရှိရင်အနောက်နိုင်ငံတွေထပ်ပို့ပြီးတော့အခွင့်အရေးနေရတော့ဗောနော်အဲ့လိုမျိုးလေးတွေရှိပါတယ်ဗောနော်ပြီးတော့လုပ်ငန်းဝင်မှာဆိုလို့ရှိရင်လည်းနည်းနည်းတော့ဖွဲ့စားဆက်ဆံခံရတာလေးရှိပါတယ်အဲ့ခါကြလို့ရှိရင်ဗောနော်ဒီတိုင်းစကားနဲ့ဆိုလို့ရှိရင်တိုင်းစကားနဲ့အခြေတင်ဖြစ်တာကသိပြီးတော့ပြဿနာမရှိဘူးမယ်ကိုထီးလက်ရောက်စော်ကားတာတို့ပြီးလို့ရှိရင်လားစာနှုံထားကမြစ်တာတို့ပြီးလားစာမပေးတာတို့ပြီးလုံသက်စုချင်းဝင်မပေးရတော့ပေါ့နော်အဲ့ဒါကြီးဆိုလို့ရှိရင်ညီမတို့က record ရေးယူထားပြီးတော့အလုပ်သမားယုံနေမှာတိုင်ကြားလို့ရပါတယ်အခါကျရင်အလုပ်သမားယုံနေရလဲညီမစကန်ပြန်ပြီးရှိရတဲ့အတွက်ကြောင့်တို့ထီးထီးရောက်ရောက်ဆောင်ရွက်ပေးရရှိပါတယ်အမ
ကဲဂျန်စီပြိသက်တို့ရေပြိသက်တွေတည်ခြင်းနဲ့ကိုရီးယားနိုင်ငံမှာသွားပြီးတော့အလုပ်လုပ်မယ်ပညာသင်မယ်ဆိုလို့ရှိရင်ဘာတွေဆောင်ရင်ဆောင်ရင်ရှိသလဲဆိုတာကိုပြပြထားပြီးပြီမလို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ကြလို့ရှိရင်လည်းဂျန်စီပြိသက်တွေအတွက်ဂျန်စီရှိနေတာမလို့ဆက်ဆက်ဆောင်ကြည့်ဖို့မိနေเนาะတတ
American Canada နဲ့ Mexico နိုင်ငံသုံးနိုင်ငံဘူးရဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲရဲ့ final ကို New York New Jersey မှာကစားဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်လိုက်တဲ့ပုံမှာဘောလုံးဝါသနာရှင်ပြိသက်တွေရဲ့အမြင်တွေကိုကိုရနိုင်ကဒီသတင်းပတ်အားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်။
2026ကမ္ဘာဖလားဘောလုံးပွဲ final ကိုတော့ New York New Jersey က MetLife ဘောလုံးကြီးမှာကစားသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ်။ American, Canada, Mexico သုံးနိုင်ငံပူးတွဲအိမ်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ2026ကမ္ဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီကျင်းပခွင့်ရခဲ့ပြီးတော့ဂျန်နဲ့ပွဲတွေကိုတော့အမေရိကန်နိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်။ဖွံ့ဖွဲကိုတော့မက္ကဆီကိုနိုင်ငံမက္ကဆီကိုစစ်တီကအဆက်ကဘောလုံးကြီးမှာကျင်းပသွားမှာဖြစ်ပြီးတော့မက္ကဆီကိုဟာအခုလိုအမေရိကန်ကနေဒါတို့နဲ့၃နိုင်ငံပေါင်းပြီးတော့ကျင်းပခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှေ့ဖြစ်ကျင်းပခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှေ့၃နိုင်ငံရဲ့အဖွံ့ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ Quarter Final ပွဲစဉ်တွေကစပြီး Final အထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ်။ Semi Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်။ကမ္ဘာလုံးပွဲချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးအချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောပါတယ်
Yeah, well, I'm sure that New York, New Jersey are celebrating now and they should celebrate because they obtained the biggest game in the historyof football this final in 2026
New York နဲ့ New Jersey နေနဲ့အောင်ပွဲခံကြမယ်ဆိုတာသိကြပါလေအောင်ပွဲလည်းခံသေးပါလေဘာကြောင့်လဲဆိုတော့2026 July 19ရက်မှာကစားမယ် final ပွဲဟာကမ္ဘာဘောလုံးသပိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါဟုသူတို့ကကျင်းပခွင့်ရလိုက်လို့ပါဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ်ပထမဆုံးကမ္ဘာဘောလုံးဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသပိုင်းဝင်မဲ့ပွဲပါ American Canada နဲ့ Mexico နိုင်ငံတွေကိုလည်းလူတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ်ကိုထူးခြားမှာပါ။ Channel မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ကျင်းတည်ပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ Final မယုံနိုင်စရာကောင်းလောက်ထူးခြားမှာဖြစ်ပြီး2026ကမ္ဘာဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာဖလားပွဲဖြစ်မှာပါ
2026 final ကိုကစားဖို့အတွက် New York New Jersey က MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ညောင်မှနေထိုင်တဲ့ဒီမနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်
ဒီရောနေတော့ဟိုသဘောကျတာပါလေဘာဖြစ်လို့ဆိုတော့ Giant Stadium ဆိုတာဟိုကျွန်တော်ဟို football American football ဟိုလောက်တဲ့နေရာဆိုတော့ကျွန်တော်တွေ့တာတော့အဲဂုံတာပေါ့လေဘာဖြစ်လို့ဆိုတော့ဒီညို့ရွေးရဲဆိုတော့နောက်ပြောရရင်ဒီရောကဘာဖြစ်ဖြစ် number 1 2 3မှာပါတယ်ဆိုတော့လေဘာဖြစ်ဖြစ်ဆိုတော့ဟိုဝန်တာပါလေကျွန်တော်အားသိလို့ကျတော့ကျွန်တော်တော့ကြည့်နေတာပေါ့ကွာကြည့်နေတာပေါ့ဆိုတော့ဒီမှာကဟိုဒါတော့အဖြစ်ဒီကဒီမှာရောက်နေတဲ့ခြေတွေကလည်းကျွန်တော်ဒီမှာဘလုံးလေးချောင်းတာတော့ဒီမှာကြည့်နေတဲ့ကလေးတွေတော့အများကြီးရှိပါတယ်ဒါပေမဲ့သူတို့ကဘလို့ချင်းနဲ့ကြည့်မှတော့မသိဘူးပေါ့လေ တော်တော်သိအားသက်သက်နေကြရတယ်။ညာချင်းတော့ဟိုဒီပါကလေးတွေတော့များကြဟိုကျောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့များများရှိပါသမားလေး။ဒီမှာကွန်မြူနတီရဆိုတော့သူကြည့်ကြအောင်ပါကျွန်တော်လည်းစီမောက်ဒင်းနေချင်းဆိုတော့နောက်ချက်ကအမေရိကန်မှာဘယ်လောက်သာကြာပြီဆိုတော့ဒီရောကိုရွေးတော့တော်တော်များများကြည့်ကြမှာချမ်းပါလေ။
အမေရိကန်မှာတော့နယူးယောက်၊နယူးဂျာစီ၊ပြင်း၊ LA ၊ဆန်ဖရန်စစ္စကို၊ဆီယက်တယ်၊ဘော့စတန်၊ဖီလာဒယ်ဖီးယား၊အတ္လန်တာ၊မိုင်အမီ၊ဒါလတ်၊ဟျူစတန်နဲ့ကန်ဆာစီးတီးစတဲ့မျိုးဆက်တစ်မျိုးမှာကစားသွားမှာဖြစ်ပါတယ်။အမေရိကန်မှာတော့1994ကမ္ဘာဖလား၊1999နဲ့2003အမျိုးသမီးကမ္ဘာဖလား၊စုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာဖိုင်နယ်ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှိတ်အဝါချမ်းမှာပထမဆုံးချိန်ဖြစ်တဲ့ဖိုင်နယ်ကိုကျင်းပခွင့်ရတာပါဝါရှင်တန် DC area မှာနေထိုင်တဲ့မြန်မာလေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှိတ်အဝါချမ်းကနယူးယောက်နယူးဂျာစီမှာဖိုင်နယ်ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက်စိတ်လုံရှားမိတယ်လို့ပြောပါတယ
်ဒါတော့ကောင်းတာပါဗျာကျွန်တော်အဲ့သတင်းကြားတဲ့ဆိုရဲကဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အလုံးကဒီဘွဲတကူဘယ်မျိုးမှလုံမယ်ဘယ်နေရာမှလုံမယ်ဆိုတာကိုအခုကျွန်တော်တို့အခုစုံစမ်းနေတဲ့ကတည်းကအခုတော့ဖီဘာထွက်လာပြီဆိုတော့ကျွန်တော်တို့ဒီဘွဲကိုကြည့်ဖို့ပြင်တငယ်ချင်းတွေစုပြီးတိုင်မီနေကြတယ်လက်မှတ်ကိုလည်းကျိုးဝင်မယ်ဒါမှပဲကျွန်တော်လက်မှတ်ကခုနောက်ဆုံး final တော့မှနယူးယောက်မှာလုံမယ်လို့သိရတဲ့အတွက် final အတွက်ပါကျိုးဝယ်ရအောင်လုပ်ထားပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒီလိုဘွဲမျိုးကကြည့်ခဲ့တယ်လေးနှစ်တခါမှလုံတာဆိုတော့ဒီလိုဘွဲမျိုးကလုံတဲ့အခါမှာအရင်တော့ TV ဖန်သားပေါ်ကကြည့်ရတယ်နော်ခုတော့ကိုယ်မျက်မြင်ကိုယ်တွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လူရှာပါတယ်ခင်ဗျာဟိုအဓိကတော့ကျွန်တော် final world ကြီးကျင်တာပေါ့
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပြိဿ 62,500 ဆန်ပြီး2016ခုနှစ်တုန်းကကိုပါအမေရိကဖလာနှစ်တရာပြီး final ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်ဆိုတော့2016ကမ္ဘာဖလားဖိုင်နယ်ကစားဖို့အတွက်မက်လိုက်ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလားဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပြိဿလူဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2016ကမ္ဘာဖလားပွဲအတွက်နယူးဂျာစီကမက်လိုက်ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ရှိရင်မှန်ကန်တဲ့အသင့်တော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးอ่ะဆိုလို့ရှိရင် American ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပြိတ္တ 72,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့ American နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ New York မြို့နဲ့12မိုင်กว่าမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023ဇူလိုင်22ရက်နေ့ကManchester United နဲ့ Arsenal တို့ရှင်ပြန်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။သွားရေးလိုက်ရတော်လေးအဆင်ပြေတဲ့အနေအထားမှလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေအထားမှရှိပါတယ်။ Facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေအခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ New York မြို့ကြီးနဲ့ New York ကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်ဒီလာမဲ့ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို2ဆင့်ကစားရမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားရမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမဲ့2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံချင်းနေဟာအမေရိကန်ပြည်တော်စုလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုချင်းချောက်စေတဲ့အတွက်သမ္မတအမိတ်နဲ့ရေးပေါ်အခြေအနေထုတ်ပြန်ချက်ကိုသမ္မတအင်ဂျီရောကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးသမားတွေလူခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချမှုမြန်မာလူမှုရေးဆန္ဒသဘောထားကိုညှင့်ပယ်မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေရုံသာမကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုပါပုံမှန်မဟုတ်တဲ့ချင်းချမှုဖြစ်စေတယ်လို့သတ်မှတ်ပြီးအမေရိကန်အရေးပေါ်အဲ့ဥပဒေအရသမ္မတအမိတ်နဲ့မြန်မာနိုင်ငံကိုအရေးပေါ်အခြေအနေတဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်ရှင်။ ဂါဇာဆက်ပွဲအဆုံးသတ်ရေးဟာမတ်ဆက်ပွဲကန့်လန့်ထတဲ့အစီအစဉ်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဗိုလ်ထုနေမှာပယ်ချလိုက်ပြီးအကျွင့်မဲ့အောင်ဖွဲ့ရတဲ့အထိဆက်လက်တိုက်ခိုက်မယ်လို့ထပ်မံပြောဆိုထားပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပါတယ်ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအားပေးတဲ့အတွက်လည်းကျေးဇူးပါကျမသင်္ကီထိုက်ပါရှင်